Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VO American တန်ရဲ့2024ခုနှစ်မတ်လ29ရက်တောက်ကြညာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ Line meter 1925 32အချင်း VO ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာ။ဣသရေလစစ်တပ်ကိုသူတို့တောင်းထားသမျှလက်နက်အားလုံးတော့မပေးရသေးဘူးလို့အမေရိကန်စစ်တပ်အကြီးအကဲကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဟောင်းနေပါဝင်အားဖြည့်တဲ့ဒီသမ္မတဂျိုးဘိုင်ဒန်အတွက်ရွေးကောက်ပွဲရံမုံငွေရှာပွဲမှာဒေါ်လာ26တန်းကျော်အလူငွေတွေရရှိခဲ့ပါတယ်။တခါဒီမြန်မာနိုင်ငံမှာတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လို့အမေရိကန်ကနှီးမျိုးစုံနဲ့လှုပ်ဆောင်နေတယ်လို့စစ်ကောင်စီကဆွဆွဲလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်။
ကျေးဇူးပါမဆုမြင်ဝေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဆောင်လွယ်ကျယ်မြို့ကို KIA ပူးပေါင်းတက်ဝိုင်းရံထိန်ချုပ်လိုက်တာမှာဒေသခံက
လွယ်ကျယ်စီလီအရပ်ပြည်နဲ့ကြာရေးဆောင်ရပြည်ရဆရာတော့ဒီအားလုံးဝိုင်းလိုက်ပြီပေါ့လေသူတို့စစ်တပ်တစ်ခုပဲတန်တော့တယ
်နောက်ဒီတရုတ်မြန်မာနယ်စပ်မှာပဲမူဆယ်ဘက်ကအွန်လိုင်းငွေလိန်ကိုင်းတွေကိုတော့မြန်မာနဲ့တရုတ်ကပူးပေါင်းပြီးတော့ဖန်ဆီလိုက်ကြပါတယ်။နောက်ထိုင်းနိုင်ငံကချနာပူရီဘက်မှာတော့မြန်မာ85ဦးထိဖန်ခန့်ခဲ့ရပါတယ်။အခုလိုတရုတ်နဲ့အပီမှာတော့တောက်ကြညာပတ်စင်ကန္တာတွေဖြစ်တဲ့အမျိုးသမီးကန္တာ၊နောက်သုဒ္ဓဆောင်နဲ့အမေရိကန်တခွန်းနဲ့သိပ္ပံနဲ့နေပညာကန္တာတွေစက်တိုက်လာဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့နေကိုမဆုမြတ်မုန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ။
ဂါဇာကမ်းမြောက်ဒေသမှာဒီပါလက်စတိုင်းဟာမတ်စစ်သွေးကြွတွေကိုစစ်ဆင်နေတဲ့အစ္စရေးစစ်တပ်အနေနဲ့သူတို့တောင်းထားသမျှဒီလက်နက်အားလုံးကိုတော့မပေးရသေးဘူးလို့အမေရိကန်စစ်တပ်အကြီးအကဲကပြောကြားလိုက်ပါတယ်။အစ္စရေးတွေကဘာလက်နက်ပေးမလဲဆိုတာသူအကြံပြုထားပေမဲ့နောက်ဆုံးဘလို့စီးရေးထောက်ပံ့ပေးမယ်ဆိုတာကိုတော့မဆုံးဖြတ်ရသေးဘူးလို့အမေရိကန်စစ်ဦးစီးချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီး CQ Brown Jr. ကပြောကြားခဲ့တာပါ။ပန်တဂွန်ဆက်ဆံရာချုပ်ကတူလောင်ထားတဲ့လက်နက်တွေကိုပေးဖို့အတွက်ဆိုရင်အမေရိကန်စစ်တပ်ရဲ့စစ်ရေးအသစ်ဖြစ်မှုအပေါ်ဘလို့ထိခိုက်နိုင်မလဲဆိုတာအခြေခံပြီးတော့မှဆုံးဖြတ်မှာဖြစ်တယ်လို့ George Washington တက္ကသိုလ်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုမှာသူကပြောကြားခဲ့တာပါ။ဂါဇာကပါလက်စတိုင်းပြည်သူတွေအလွန်မင်းလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေတိုးပေးနိုင်ဖို့စစ်ရေးအထောက်အပံ့နဲ့အပေးအယူလုပ်ဖို့တိုက်တွန်းပြောကြားမှုတွေရှိနေချိန်မှာပဲသူကအခုလိုပြောခဲ့တာဖြစ်ပါတယ်။ Israel တောင်းသမျှလက်နက်တွေမပေးတာကအဲ့ဒါကြောင့်လားလို့သတင်းတောက်တွေကမေးတာကိုတော့ American စီးဦးစီးချုပ်များရဲ့အကြီးအကဲကအားလုံးကိုပေးနိုင်တဲ့အင်အားမရှိတာကြောင့်ရောပေးခွင့်မရှိတာကြောင့်ရောအခုလက်ရှိမှာပေးဖို့စံတမရှိတာကြောင့်ပါဖြစ်တယ်လို့တုံ့ပြန်ဖြေကြားခဲ့ပါတယ်ရှင
်။ Ukraine ရဲ့တိုက်ခိုက်မှုကရုရှားရဲ့တိုက်ခိုက်မှုကယူကရိန်းလက်စစ်မီးတင်ပို့မှုအပေါ်အန္တရာယ်ဖြစ်လာနေပြီလို့ယူကရိန်းကပြောလိုက်ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကယူကရိန်းရဲ့လက်စစ်မီးဖြန့်ချီရေးအစီအစဉ်ကိုအန္တရာယ်ပြုချင်းချောက်လာနေတယ်လို့ယူကရိန်းကဒီနေ့ပြောလိုက်တာပါ။ရုရှားရဲ့တိုက်ခိုက်မှုကြောင့်ဒီနေ့မတ်လ29ရက်နေ့မှာယူကရိန်းလက်စစ်တရားပေးစက်ရုံတစ်ခုထိခိုက်ပျက်စီးပြီးလူတူးသေဆုံးသွားကနိုင်ပိုင်းကြာမှာယူကရိန်းကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ရုရှားနဲ့ဆက်မှာယူကရိန်းရဲ့တိုက်ခိုက်မှုကြောင့်ထိခိုက်သေဆုံးမှုတွေရှိခဲ့ပြီးတဲ့နောက်ယူကရိန်းနိုင်ငံအတွင်းမှာရှိတဲ့လောင်စာစွန့်ရင်ဆိုင်ရာအခြေခံအဆောက်အဦတွေကိုရုရှားကလည်းလွန်ခဲ့တဲ့သတင်းပတ်အနေနဲ့အတွင်းဘုံခွဲတိုက်ခတ်မှုတွေအရှိန်မြှင့်လှုပ်ဆောင်နေတာပါရုရှားကဒရုန်းယာဉ်နဲ့တိုက်ခတ်မှုကြောင့်ယူကရိန်းနိုင်ငံတောင်ပိုင်းနီကိုပိုးမှာအသက်39နှစ်အရွယ်အမျိုးသားတူတည်ဆုံသွားခဲ့ပြီးကလင်းငယ်တူပါဝင်5ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ
ဒီမိုကရေစီဒီကမှာဒီဒီမိုကရက်ပါတီသမ္မတလောင်းအဖြစ်အမေရိကန်မှာပြန်လည်ရှင်ပြိုင်မဲ့ဒီသမ္မတဂျိုးဘိုင်ဒန်အတွက်မဲဆွယ်စည်းရုံးရေးရံပုံငွေကိုဒီအရင်သမ္မတဟောင်းတွေပါဝင်ပြီးတော့အားပြေခဲ့ကြပါတယ်။နယူးယောက်မြို့ကဒီရေဒီယိုစီးတီးဂီတခမကြီးမှာဂျာတာပရင်းညားကပြုလုပ်ခဲ့တဲ့ပွဲမှာသမ္မတဟောင်းတွေဖြစ်ကြတဲ့ဘရက်အိုဘားမားနဲ့ဘီလ်ကလင်တန်တို့အပြင်အမှုပညာနယ်ပယ်ကနာမည်ကြီးထင်ရှားတဲ့သူတချို့လည်းတက်ရောက်ခဲ့ကြပါတယ်။ဒီပွဲကနေဒီသမ္မတဂျိုးဘိုင်ဒန်အတွက်ရွေးကောက်ပွဲရံပုံငွေဒေါ်လာ26တန်းထက်မနည်းစံချိန်တင်ရရှိခဲ့ပါတယ်။သမ္မတဘိုင်ဒန်ရဲ့ဆွမ်းဆောင်နိုင်မှုတွေကိုသမ္မတဟောင်းအိုဘားမားကအမွှန်းတင်ပြောကြားခဲ့ပါတယ်။လာမယ့်ရွေးကောက်ပွဲမှာကို့အတွက်အကောင်းဆုံးသူကိုရွေးချယ်ဖို့သမ္မတဟောင်းကလင်တန်ကလည်းပြောကြားခဲ့ပါတယ်။အလုတ်ဖြစ်အောင်မြင်နေတဲ့အခြေအနေတွေကိုမပြောင်းမလဲဆက်ထိန်းဖို့မဲပေးကြမယ့်အမေရိကန်ပြည်သူတွေအနေနဲ့သမ္မတဘိုင်ဒန်ကိုပဲမဲပေးဖို့အတွက်သူကတိုက်တွန်းခဲ့ပါတယ်။ လက်ရှိသမ္မတနဲ့သမ္မတဟောင်းတွေကြားစကားဝိုင်းမှာအမေရိကန်ဖျော်ဖြေရေးမီဒီယာလောကမှာနာမည်ကြီးစတီဗင်ကော်ဘဲကဒီအခမ်းအနားမှုလုပ်ပါတယ်။နိုင်ငံရေးသမားတွေကိုတရော်တဲ့နေရာမှာနာမည်ကြီးတဲ့စတီဗင်ကော်ဘဲကအခုပွဲမှာစကားပြောနေသူ၃ယောက်လုံးတရားရုံးတက်အမှုရင်ဆိုင်ရတာမျိုးမရှိသေးဘူးလို့ပြောကြပြီးတော့အမှုမျိုးစုံနဲ့ရင်ဆိုင်နေရတဲ့ဒေါ်နယ်ထရမ့်ကိုကြီးညွှန်းပြောကြားသွားခဲ့ပါတယ်။နိုဝင်ဘာကျင်းပမဲ့သမ္မတရွေးကောက်ပွဲကြရင်ဒီမိုကရက်ပါတီဘက်ကသမ္မတဂျိုးဘိုင်ဒန်ပြန်လည်ရွေးခံရနိုင်တယ်လို့ဒီ Republican Party ဘက်ကလည်းသမ္မတဟောင်းဒေါ်နယ်ထရမ့်ကသမ္မတလောင်းအဖြစ်ဝင်ပြိုင်ဖို့တေချာသလောက်ဖြစ်နေပါရဲ့ရှင်
။ American မှာချိုးချခဲ့တဲ့တရားကြီးကိုပြန်တည်ဆောက်ဖို့အစိုးရကဒေါ်လာသန်း60ကနေရေးပေါ်ပေးလိုက်ပါပြီ။ American ပြည်ထောင်စု Maryland ပြည်နယ် Baltimore မြို့မှာချိုးချခဲ့တဲ့ Francis Scott Key တရားပြန်လည်တည်ဆောက်ရေးအတွက်ကနေအသုံးစီ American ဒေါ်လာသန်း60ကိုအစိုးရကအတည်ပြုပေးလိုက်တာပါ။အင်ဂါနီကကြိုးချခဲ့တဲ့မြေကူတရားကြီးအတွက်တောင်းခံတဲ့ပြည်내အရေးပေါ်ရမုံငွေကိုဘိုင်ဒန်ဆိုရကအတည်ပြုပေးခဲ့တယ်လို့လည်း Maryland ပြည်내အုပ်ချုပ်ရေးမှူး West Moore ကပြောခဲ့ပါသေးတယ်။အခုလိုရမုံငွေချက်ချင်းရတဲ့အတွက်ဖြည့်ဆည်းထားတဲ့တရားကြီးရှင်းလင်းရေးနဲ့ပြန်လည်တည်ဆောက်ရေးအတွက်လုပ်ငန်းတွေစတင်နိုင်မှာဖြစ်တယ်လို့လည်းပြည်내တာဝန်ရှိသူတွေကပြောနေပါတယ်။မြေကူတရားသစ်တည်ဆောက်ဖို့အတွက်တော့စုစုပေါင်းဒေါ်လာ1ဘီလီယံလောက်ထိကုန်ကျနိုင်တယ်လို့အစိုးရတာဝန်ရှိသူတွေကခန့်မှန်းထားပါတယ်ခင်ဗျာ။
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မလ29ရက်တောက်ချာနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြီးညာပေးနေပါတယ်ရှင်။မြန်မာနိုင်ငံတည်ငြိမ်အင်ဂျင်မှုနေပါအောင်လို့အမေရိကန်ကနှီးမျိုးစုံနဲ့လှုပ်ဆောင်နေတယ်လို့စစ်ကောင်စီကဆွဆွဲလိုက်ပါတယ်။အမေရိကန်ကာကွယ်ရေးအသုံးစရိတ် NDAA အောက်မှာဘာမာအက်ဥပဒေအရမြန်မာဒီမိုကရေစီရေးအတွက်ဒေါ်လာ120သန်းအစိုးရကအထောက်ပံ့ပေးမဲ့အစီအစဉ်ဟာဒီမိုကရေစီရေးလို့အကြောင်းပြထားတာဖြစ်တယ်လို့ VOA ရဲ့အမေကိုစစ်ကောင်စီကတုံ့ပြန်ခဲ့တာပါ။သူတို့အဆိုမူလယူရချက်ကတရုတ်ရဲ့ဩဇာအရှိန်အဝါကိုထိန်းနိုင်ဖို့ဆိုတဲ့ China Containment Policy မူဝါဒအရမြန်မာနိုင်ငံကိုအသုံးချတာဖြစ်တယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ American အနေနဲ့ဒီမိုကရေစီရေးလို့အကြောင်းပြပေမဲ့ American အစိုးရထောက်ပံ့မဲ့ NUG PDF တို့ဟာဒီမိုကရေစီရေးလုပ်နေသလားအကြမ်းဖက်အာဏာပြန်ရရေးလုပ်နေသလားပြန်စစ်သုံးသပ်ဖို့လိုအပ်တယ်လို့စစ်ကောင်စီကမေးခွန်းထုတ်ထားပါတယ်စစ်တပ်အာဏာသိမ်းတဲ့နေ့ကနေမတ်လ26ရက်နေ့အထိဒီအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်သေဆုံးပျက်စီးစင်းတွေကိုလည်းထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်အမေရိကန်အစိုးရရဲ့2024ဘဏ္ဍာနှစ်အတွက်အသုံးစရိတ်မှာမြန်မာနိုင်ငံလူမှုစီးပွားဖွံ့ဖြိုးရေးအတွက်အမေရိကန်အစိုးရကဒေါ်လာ120သန်းပေးဖို့ရထားပါတယ်မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အတည်ပြုထားတဲ့ဘာမာအက်ဥပဒေအရလူသားချင်းစာနာရဲ့အကူအညီတွေစစ်ပွဲပဋိပက္ခတွေကြောင့်ဘေးဒုက္ခရောက်နေကြသူတွေမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့ဒီမိုကရေစီရေးလှုပ်ရှားနေတဲ့အဖွဲ့တွေကိုကျွမ်းကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့အကူအညီတွေအစိုးရကပေးဖို့ဖော်ပြထားပါတယ်American ကာကွယ်ရေးအသုံးစရိတ် NDAA အောက်မှာဘာမာအက်ဥပဒေကိုထည့်သွင်းခဲ့တဲ့အထက်မှာမြန်မာစစ်တပ်ကိုထောက်ပံ့နေတယ်လို့ဆိုရဲတရုတ်နဲ့ရုရှားတို့အပေါ်တာဝန်ခံမှုရှိလာရေးဆိုတဲ့အချက်ကိုလည်းထည့်သွင်းထားပါတယ်ရှင်
။အခုလိုအချိန်မှာပဲ American နိုင်ငံရဲ့ဌာနတိုင်းမင်ကန် Direct Show လေးအနေနဲ့တိုင်းဒေသနဲ့ကိုင်အဖွဲ့၄ဘွဲ့နဲ့တွေ့လိုက်ပါတယ်။မြန်မာနိုင်ငံမှာ Federal Democracy ဖော်ဆောင်ရေးအတွက်ရွတ်ရွတ်ချွန်ချွန်ကြိုးစားဆောင်ရွက်နေကြတဲ့ K3C လို့ခေါ်တဲ့ကချင်ကရင်ကရင်နီချင်းလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ခဲ့တယ်လို့လူမှုကွန်ရက်မှာအမေရိကန်နိုင်ငံခြားရေးဌာနတိုင်မကန်ဒါရက်ချိုလေးကပြောလိုက်တာပါ။တိုင်တာလက်လက်ကိုင်ကချင်းလွတ်လပ်ရေးအဖွဲ့ KIA ၊ KIA မျိုးသားစီယွန် KNU ၊ KNU မျိုးသားထုတ်တဲ့ပါတီ KNPP နဲ့ချင်းမျိုးသားတပ်ဦး CNF စတဲ့အဖွဲ့၄ဘွဲ့နဲ့မနေ့မတ်လ28ရက်နေ့မှာတွေ့ခဲ့တယ်လို့ဒါရက်ချိုလေးကအရင် Twitter လို့ခေါ်တဲ့ X လူမှုကွန်ရက်မှာရေးလိုက်တာပါ။မြန်မာနိုင်ငံသားတွေအတွက်လုံခြုံစိတ်ချရပြီးကောင်းမွန်တဲ့အနာဂတ်တည်ဆောက်နိုင်ရေးနိုင်ငံတကာအတိုင်းဝိုင်းအကူအညီတွေဘလို့တိုးချက်ပေးနိုင်မလဲဆိုတဲ့ကိစ္စရပ်တွေဆွေးနွေးဖြစ်ခဲ့တယ်လို့ Direct Chole ကဖော်ပြခဲ့ပါတယ်ခင်ဗျာ
။ယေရှုခရစ်တော်ကားစဉ်တင်ခံရတဲ့နေ့အဖြစ်ခရစ်ယာန်ဘာသာဝင်တွေသတ်မှတ်ထားတဲ့ဒီကနေ့ဒီ Good Friday ထူးမြတ်တဲ့တောက်ကြနေ့မှာကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်တွေဟာဘာသာရေးခန်းနာတွေကိုဆင်နွှဲနေကြပါတယ်။မြန်မာနိုင်ငံတဝန်းမှာရှိတဲ့ခရစ်ယာန်ဘာသာဝင်တွေကလည်းဒီနေ့မှာဒီသခင်ယေရှုသက်တော်ဆွတ်တော်မူတဲ့နေ့အထိမှဆုတောင်းဝေပျုံမှုတွေကိုလုပ်နေကြပါတယ်။အရှမကက်သလစ်ဘာသာဝင်အများဆုံးဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမှာယောမစစ်သားတွေယေရှုကိုကားစင်တင်ခဲ့တဲ့ပုံစံမျိုးဖြစ်အောင်လို့ပြန်လည်တရုပ်ဖော်တရုပ်ဆောင်ခဲ့ကြပါတယ်ဖိလစ်ပိုင်နိုင်ငံမြောက်ပိုင်း ပန်ပါဂါနာပြည်နယ်ကကက်သလစ်ဘာသာဝင်တွေကယေရှုတဲ့ဒီသူ့ရဲ့နောက်လိုက်တွေကိုကားစင်မတင်ခင်ရိုက်နှက်နှိပ်စက်တဲ့ပုံစံမျိုးတရုပ်ဆောင်ပြီးတော့ထူးမြတ်တဲ့တောက်ကြနေခန္ဓာကိုလုတ်ခဲကြတာပါအလားတူအိန္ဒိယနိုင်ငံမှာလည်းခရစ်ယာန်ဘာသာဝင်တွေကဖခင်ကျောင်းတွေမှာဆုတောင်းပွဲတွေလုပ်ပြီးတော့ယေရှုရဲ့ကျေးဇူးတော်ကိုချီးမွမ်းခဲ့ကြပါတယ်။လူသားတွေအတွက်ခရစ်ယေရှုခရစ်တော်ကအနှစ်သာခံပြီးတော့ကားစင်တက်ခဲ့တယ်လို့ခရစ်ယာန်ဘာသာဝင်တွေကယုံကြည်ထားကြပါတယ်။ယေရှုခရစ်တော်ကားစင်တက်ခံရပြီး3ရက်မြောက်တနင်္ဂနွေနေ့မှာတော့ဒီဖခင်ပြန်လည်ရှင်ပြန်ထမြောက်တဲ့ Easter Sunday နေ့အဖြစ်လဲဘာသာရေးအခမ်းအနားတွေကိုလုပ်ကြလေးရှိပါတယ်ရှင်
။လူသားချင်းစာနာမှုအကျင့်တဲနဲ့ပဋိပက္ခတွေကြားမြန်မာနိုင်ငံအပေါ်ဝင်ကမ္ဘာတဝှမ်းမွတ်စလင်တွေဒီနှစ်ဥပုလအခက်အခဲဆုံးအချိန်တွေကိုဖြတ်သန်းရင်ဆိုင်နေရတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးကပြောလိုက်ပါတယ်။ဒီအမေရိကန်သံတမန်ကြီး Linda Thomas Greenfield ကမနေ့ကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွေအခုလိုပြောဆိုလိုက်တာပါ။
And this is a particularly painful Ramadan for Muslim people across the world, in Afghanistan, in Syria, in Xinjiang, Myanmar, Gaza,
and as we are here to talk about today, Syria, Afghanistan, Syria, Chanju, Myanmar, Gaza, Sare, Kabatawanga, Muslim, a two-tikai na chin yare, Ramadan, Ubu Lava, Luthamaji, Linda Thomas Greenfield, Pyodagiraba.ဆူဒန်နိုင်ငံမြောက်ပိုင်းဒါဖာဒေသကဆမ်ဆမ်ဒုက္ခသည်စခန်းမှာနှစ်နာရီတိုင်းကလင်းငယ်တူးနှုတ်နဲ့တည်ဆုံနေပြီးလာမယ့်သတင်းပတ်တွေအတွင်းနောက်ထပ်ကလင်းငယ်နှစ်သိန်းလောက်တည်ဆုံနိုင်တယ်လို့အကူအညီပေးရေးအဖွဲ့တွေနဲ့ကြွမ်းကျင်သူတွေကသတိပေးနေတာပါခင်ဗျာ
အမေရိကန်သိပ္ပံပညာရှင်တယောက်ဒီအနုမြူဘုံတီထွင်ခဲ့တဲ့အကြောင်းကိုရိုက်ကူးထားတဲ့ Oppenheimer ရုပ်ရှင်ကိုဒီအနုမြူဘုံတန်ခံခဲ့ရတဲ့ဂျပန်နိုင်ငံမှာဒီကနေ့စတင်ပြသပါဗျ။ဒီနေ့ Hollywood က Oscar ဆုပေးပွဲမှာအကောင်းဆုံးရုပ်ရှင်ဆုအပါအဝင်ဆုအများဆုံးရရှိခဲ့တဲ့ Oppenheimer ကားကို American မှာ2023 July လမှာတည်းကစတင်ရုံတင်ပြသခဲ့ပေမဲ့ဂျပန်နိုင်ငံမှာဒီကနေ့ကျမှရုံတင်ပြသတာဖြစ်ပါတယ်။အခုလိုမျိုးဂျပန်မှာ Oppenheimer ရုပ်ရှင်ပြသတဲ့အပေါ်မှာဂျပန်ပြည်သူတွေရဲ့သဘောထားတွေမျိုးစုံဖြစ်နေကြပါတယ်။အထူးသဖြင့်ဒီအနုမြူဘုံတံခံခဲ့ရတဲ့ Hiroshima နဲ့ Nagasaki မြို့တွေကမြို့ကန်တချို့ကဒီရုပ်ရှင်ဟာအနုမြူဘုံတီထွင်တာကိုဂုဏ်ယူစရာဖြစ်အောင်ရိုက်ကူးထားတာဖြစ်လို့ချီးဖို့အဆင်ပြေမှာမဟုတ်ဘူးလို့ပြောကြပါတယ်။ရုပ်ရှင်ကြီးခဲ့သူတချို့ကလည်းရုပ်ရှင်တွေကပြားခွက်တချို့ကိုခက်ခက်ခဲခဲကြီးခဲ့ကြရတယ်လို့ပြောပါတယ်။ဒါခါဒီ Hiroshima နဲ့ Nagasaki ကအနုမြူဘုံတံခံရသူတွေအကြောင်းရုပ်ရှင်ထဲမှာမပါတဲ့အပေါ်မှာစိတ်ပျက်တယ်လို့လည်းပြောပြကြပါတယ်။ဒုတိယကမ္ဘာစစ်အတွင်းကဂျပန်ကအမေရိကန်ပလဲစိတ်ကမ်းအပေါ်ဘုံကျဲတိုက်ခိုက်ပြီးတဲ့နောက်မှာအမေရိကန်ကဟီရိုရှိမားနဲ့နာဂါဆာကီမြို့တွေအပေါ်အနုမြူဘုံကျဲချခဲ့တဲ့အတွက်လူပေါင်း2,000,000ထက်မနည်းသေဆုံးခဲ့ပါတယ်။အနုမြူဘုံကျဲတိုက်ခိုက်ခံရပြီးတဲ့နောက်မှာဂျပန်ကဒီလက်နက်ချစစ်ရှုံးကြောင်းကျင်းပခဲ့တာဖြစ်ပါတယ်ရှင်
။အမေရိကန်ကိုရှေ့ပြောင်းလာသူတွေအန္တရာယ်ကိုအရင်ထက်ပိုစိုးရိမ်လာရတယ်လို့စစ်တမ်းသစ်ကဖော်ပြလိုက်ပါတယ်။အမေရိကန်လူမျိုးတွေဟာနိုင်ငံအတွင်းကိုတရားဝင်လာရောက်ရှေ့ပြောင်းချေချာနေထိုင်သူတွေရာဇဝမှုကျူးလွန်မှုကိုလွန်ခဲ့တဲ့နှစ်နဲ့ငါအထက်ပိုပြီးစိုးရိမ်စေကြီးထွားနေတယ်လို့စစ်တမ်းအသစ်တစ်ခုမှဖော်ပြလိုက်တာပါ Republican Party ဝင်တွေကြားအဲ့ဒီလိုအမြင်ရှိသူတွေပိုများလာပေမဲ့ Democrat Party ဝင်တွေကတော့ရှေ့ပြောင်းချေချာနေထိုင်သူတွေထံကရရှိတဲ့အကျိုးမြတ်ကိုလည်းမျှတစွာရှုမြင်ကြတယ်လို့ AP သတင်းဌာနနဲ့ NORC ပြည်သူ့ရေးရာသုတေသနဌာနတို့ပူးတွဲပြုလုပ်တဲ့စစ်တမ်းမှဖော်ပြခဲ့တာပါဒီဝိအားဖြင့်အမေရိကန်အများစုဟာရွှေပြောင်းချေချနေထိုင်သူတွေကတိုက်ပြည်စီဝါတိုးတက်အောင်ဆန်းဆောင်ပေးနေပြီးအမေရိကန်ရင်ကျေးမှုဖွံ့ဖြိုးကြီးထွားရေးအတွက်အရေးပါတဲ့ခံကဏ္ဍကနေပါဝင်ပေးနေကြတယ်လို့စစ်တမ်းကဆိုထားပါတယ်။ဒါပေမဲ့တရားဝင်လာရောက်ရွှေပြောင်းနေထိုင်သူတွေဟာအရင်ကောက်လောက်ထောက်ကူမဖြစ်တဲ့အပြင်ကြီးမားတဲ့ဘေးအန္တရာယ်တွေဖြစ်စေတာကပုံများတယ်ဆိုတဲ့အမြင်မျိုးရှိကြတယ်လို့စစ်တမ်းတွေကတွေ့ရှိခဲ့ပါတယ်။တရားဝင်နည်းလမ်းနဲ့လာရောက်ကြသူတွေဟာသိပ္ပံနည်းပညာနယ်ပယ်မှာသူတို့ရဲ့အတတ်ပညာတွေနဲ့အမေရိကန်ကုမ္ပဏီတွေအတွက်အတတ်ပညာတွေကိုအမြင်အမျိုးမျိုးရှိကြကကူညီပေးခဲ့တယ်လို့လည်းစစ်တမ်းကဖော်ပြခဲ့ပါတယ်။တရားဝင်နီလန်းနဲ့လာရောက်ကြသူတွေဟာသိပ္ပံနဲ့နည်းပညာဒီစစ်တမ်းကောက်ယူမှုမှာအမေရိကန်ဆယ်ယောက်မှာ၄ယောက်ကအဲ့လိုယူဆခဲ့ကြတာပါခင်ဗျာ။ဒီ American တိုင်းရဲ့ Mass 29ရဲ့တောက်ကြညာသတင်းတွေကိုမဆုမြတ်မုံနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဆက်တိုက်ပါပထမဆုံးကတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဆောင်လွယ်ကျဲမြို့ကို KIA ပူးပေါင်းတပ်တွေထိန်းချုပ်လိုက်တာပါကချင်ပြည်နယ်ရှေ့ပိုင်းကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဆောင်တရှိရလွယ်ကျဲမြို့ကိုကချင်လွတ်လပ်ရေးတပ် KIA နဲ့ပူးပေါင်းတပ်တွေကဝိုင်းရံထိန်းချုပ်လိုက်ပြီး
လွယ်ကျဲအခြေစိုက်စစ်ကောင်စီတပ်ကိုအပြစ်ခတ်မရှိဘဲထွက်သွားဖို့ညှိနှိုင်းနေကြတယ်လို့ဒေသခံတွေကပြောနေကြပါတယ် KIA ဘက်ကတော့ညှိနှိုင်းနေတယ်ဆိုတာအတည်ပြုပြောဆိုတာမရှိဘဲနှစ်ရက်တာတိုက်ပွဲအတွင်းမုံမောက်လွယ်ကျဲလမ်းတစ်လျှောက်ကရေးပါတဲ့ဗျူဟာကုန်းဖြစ်တဲ့ရောယုံစခန်းအပဝင်စခန်း9ခုလောက်သိမ်းယူခဲ့ပေမဲ့လွယ်ကျဲမှာတိုက်ပွဲဖြစ်တာမရှိကြောင်းပြောပါတယ်ကိုစော်ဝက်လိုင်ပြောပြပေးပါဦးခင်ဗျာ
KIA နဲ့ပူးပေါင်းတပ်တွေကမုံမောက်လွယ်ကျဲလမ်းတစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေကိုမလ29ရက်နေ့မှာထိုးစစ်ဆင်တက်ခိုက်ခဲ့တာမှာနှစ်ရက်အတွင်းလွယ်ကျဲမြို့ကိုစုံမိုးထားတဲ့ရောယုံတပ်စခန်းကြီးအပါအဝင်တပ်စခန်း9ခုလောက်ကိုသိမ်းယူခဲ့ပါတယ်။ဒီကနေ့မနေ့ခင်မှာတော့ KIA ပူးပေါင်းတပ်တွေဟာလွယ်ကျဲမြို့ကိုဝိုင်းရံလိုက်ပြီးလွယ်ကျဲအခြေစိုက်စစ်ကောင်စီတပ်ကိုအတိုက်ခိုက်မရှိဘဲထွက်ခွာသွားဖို့ KIA ဘက်ကညှိနှိုင်းခဲ့ကြောင်းလွယ်ကျဲဒေသခံတဦးက VOA ကိုပြောပါတယ
်။လွယ်ကျဲဆင်းလေးကတော့ဒီနေ့ကျေးဇူးအပြည့်ရစရာတော့ဒီအားလုံးလိုက်လိုက်ပါလေသူတို့စစ်တပ်တစ်ခုပဲတန်တော့တယ်ကျေးဇူးအပြည့်ရတော့လက်ထဲမှာစစ်မဖြစ်ချင်ဘူးပေါ့လေသူတို့ကြားရတာကတော့ဒီစစ်တပ်အဖွဲ့ကြီးတွေကိုသူတို့ပြန်ဆက်သွားပေါ့နော်သူတို့ကစပြီးတော့ဘာမှမဖောက်ဘူးဆိုပြီးမှပြောထားတဲ့အခုချိန်ကြီးပဲဒီလူတွေဟိုချိန်ခဏလေးမှမဆိုးရင်အတက်ဆုံးပေါ့နော
်ဒီကနေ့ပနဲ့အစောပိုင်းမှာပဲစစ်ကောင်စီတပ်နဲ့ဌာနဆိုင်ရာဝန်ထမ်းတွေဟာနေစာဂိတ်ကနေတရုတ်နိုင်ငံအတွင်းကဖြတ်ပြေးမူဆယ်ဘက်ကိုတွားဖို့ပြင်ဆင်ခဲ့ပေမဲ့တရုတ်ဘက်ကလက်မခံတာကြောင့်လွယ်ကျဲကမထွက်ခွာနိုင်သေးပဲဆက်လက်ညှိနှိုင်းနေကြောင်းအခုလိုဆက်ပြောပါတယ
်မနေ့၄နိုင်ဆက်မှာသူအဲ့တော့တော့လေတော့အဲ့လိုဆက်တယ်ပေါ့နော်အဲ့စိတ်ကိုသွားကြလာအားလုံးကတော့သူဆက်သွားပြီဆိုပြီးမှတော့ချင်းပေါ့လေသူကညာလည်းပဲမိုးလေးလာတဲ့အခါတတ်တော့ဆက်ချင်မှသူပြန်ဝင်သွားတယ်အဲ့ဒီခါရှိတယ်သူပြန်ပတ်လက်မှာအဲ့ဒါသူညီနေကတုံးလို့တော့ပြောတယ်အဲ့တော့မထလာဘူးနော်သူကတော့အဲ့ဒီဘက်ကဝင်မယ်ဒီလူစားပေါက်ကိုပို့ပြနိုင်လို့ဆက်တော့အဲ့ဒါညီနေကြတယ်နော်ဒီဘက်ကလည်းသူကိုခွင့်ပြုပြန်သွားလို့ဆိုပြီးပြန်သွားပေါ့နော်
ကျန်ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့စစ်ကောင်စီတပ်တွေလွယ်ကျဲကထွက်ခွာဖို့ညှိနှိုင်းတာနဲ့ပတ်သက်ပြီးအတည်ပြုပြောဆိုတာမရှိပါဘူ
းအဲ့ဒါကျွန်တော်တို့မကြားဘူးအာဘာမှထူးခြားမှမရှိပါဘူးလွယ်ကျဲဘက်ကတော့တကယ်ဖြစ်ပါတယ်ဟိုတိုက်ပွဲတွေလည်းမရှိဘူးပဲမှာ
အခုလောလောဆယ်မှာတော့လွယ်ကျဲမြို့ကနေအများစုဟာနေရစွန့်ခွာတိမ်းရှောင်တာမရှိသေးပေမဲ့တက်ကြီးရွယ်အိုတချို့တွေကိုအနီးအနားကျေးရွာတွေမှာပြောင်းရွှေ့ပေးတာတွေရှိကြောင်းဒေသခံတွေကပြောပါတယ်လွယ်ကျဲမြို့ကဆက်သွယ်ရေးလမ်းကြောင်းတွေကိုတော့ပြီးခဲ့တဲ့၄ခါရလောက်ကစတင်ပြီး KIA ကအသွားအလာမလုပ်ဖို့ညွှန်ကြားထားခဲ့ကြောင်းနဲ့လွယ်ကျဲနေဆက်ကုံသွယ်ရေးလည်းရပ်တန့်နေပါတယ်။တရုတ်နိုင်ငံဘက်ကတော့လွယ်ကျဲနဲ့မိုင်းကြရန်အနီးနေဆက်မြင်းတလျှောက်လုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ထားကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်ခင်ဗျာ။
တရုတ်မြန်မာနေဆက်ကုံသွယ်ရေးဆောင်လွယ်ကျဲမြို့ကို KIA ပူးပေါင်းတပ်တွေဝိုင်းရံထိတ်ချုပ်လိုက်တာကိုကိုစော်ဝက်လိုင်ပြောပြခဲ့တာပါ။အခုတော့ဒီတရုတ်မြန်မာနေဆက်မူဆယ်ဘက်ကအွန်လိုင်းငွေလိမ်ကိန်းတွေကိုမြန်မာနဲ့တရုတ်ပူးပေါင်းပြီးဖန်ဆီးလိုက်တာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကကြားဖြန့်အွန်လိုင်းငွေလိမ်လုပ်ငန်းတွေနဲ့လောင်းကစားလုပ်ငန်းပေါင်း60နီးပါးကိုစစ်ကောင်စီတပ်နဲ့တရုတ်ရဲတပ်ဖွဲ့ပူးပေါင်းပြီး3ရက်ကြာဖန်ဆီးခဲ့တာမှာလူပေါင်း300နီးပါးဖန်ဆီးမိထားတယ်လို့လူဝင်မှုကြီးကြပ်ရေးဦးစီးဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ်ဖက်စီခင်ရသူအများစုဟာတရုတ်လူမျိုးတွေဖြစ်နေပြီးတချို့ကမြန်မာဘက်မှာလက်တလောထိမ့်သိမ်းတာကြောင့်လဲသူတို့ကပြောပါတယ်ဒီကြောင့်သတင်းပေးဖို့ချက်ကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါဦးခင်ဗျာ
မူဆယ်မျိုးကရွှေစင်ဟိုတယ်အပါအဝင်ကြားဖြတ်တဲ့ကက်စီနိုလောင်းကစားရုံတွေရှိတဲ့နေရာပေါင်း60နီးပါးကိုတရုတ်အစိုးရရဲတပ်ဖွဲ့ကမတ်လ26ရက်နေ့ကစတင်ဝင်ရောက်ဖမ်းဆီးခဲ့ပြီးတပ်မ69လက်အောက်ခံစစ်ကောင်စီတပ်တွေကဝန်းရံပေးခဲ့တယ်လို့အမီမဖော်လို့တဲ့လာဝကတာဝန်ရှိသူတူက VOA ကိုပြောပါရယ်ဒီကနေ့မတ်လ29ရက်နေ့မှာတရုတ်နိုင်ငံသား300နီးပါးကိုဖမ်းဆီးထားပြီးခေါင်းဆောင်10ယောက်ကတော့တရုတ်နိုင်ငံရွှေလီမြို့ကိုထွက်ပြေးစဉ်မှာတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီလို့သူကပြောပါရယ
်သူတို့ကမူချက်မှာဒီစာပြန်ပထေးပေါ့တရုတ်ပမာပြည်တရုတ်နဲ့တရုတ်ပြည်တရုတ်ပေါ့အဲ့ဒါအဓိကတော့10ဦးပေါ့အဲ့ဒါတော့တရုတ်ကတော့ဖမ်းတော့ဟိုပကံမှာအခုကတော့သူတို့တောင်ကန်တို့ကြောက်ကြင်ဟိုဆက်ဆက်တဲ့လူတွေပေါ့ဗျာဖမ်းမိတာတော့160လောက်ရှိတယ်ဟုတ်လားကျွန်တော်တို့ယူနန်ရေးရလာဖမ်းတာမဟုတ်ဘူးဘေကျင်းရလာဖမ်းတာဒီဘက်ကလာဖမ်းတာလည်းဘေကျင်းရေးတွေပါတယ်တရုတ်လည်းပါမယ်မမာရင်လည်းပါတော့ပေါ့ဗျာဗမာပြည်အနှံ့လူတွေပေါ့ခိုင်းသားခိုင်းသားပေါ့ဗျာဟိုအလုပ်သမားတွေပေါ့ဗျာ
မူဆယ်ကကြားဖြတ်တဲ့ကက်စီနိုလောင်းကစားရုံတွေကိုရှင်းလင်းဖို့အတွက်တရုတ်ဘက်ကအချိန်ယူခဲ့တယ်လို့လည်းတချို့ကပြောပါတယ်အဓိကကတော့ WeChat ကရတဲ့အချက်လက်တွေကိုအခြေခံပြီးဖမ်းဆီးခဲ့တာလို့လည်းသူကပြောပါတယ
်။တရုတ်ကဒီလိုလေကျွန်တော်တို့ဒီဘက်လိုမဟုတ်ဘူး။သူက data အကုန်အချက်လက်အကုန်ကျွန်တော်တို့လိုဒီလိုပေါ့ ဟိုဘိုက်ပါတို့ဟို online media တွေတုံးနေဆိုပြီးတော့သူတို့ကအဓိက WeChat ပဲဗျ။သူတို့တက်ကတရုတ်နိုင်ငံရဲ့တက်က WeChat ပဲ။ WeChat မှာကျွန်တော်တို့ဘာတင်တယ်သူတို့ရှိရဲ့ဟိုနေရာမှာအကုန်ပေါ်တယ်လေ။သူတို့လူကျင်တာတော့အဓိကတတိယကြီးလူကျင်တာပေါ့ကောင်းဆောင်နေ။အမှနာမည်တော့အတိအကျထွက်မလာလေ။
တရုတ်နိုင်ငံရွှေလီတဲကိုရှောင်းတိန်ဖမ်းဆီးခံရတဲ့ခေါင်းဆောင်ပိုင်းတွေနဲ့အတူစစ်ကောင်စီဘက်ကအရာရှိတချို့လည်းပါနေတယ်လို့တချို့ကပြောပါတယ်။မူဆယ်မျိုးကလောင်စာယုံတွေကြားဖြန့်တွေဟာတမ96လောက်ခံတက်တွေအပါဝင်စစ်ထောက်လမ်းရေးတွေရဲတပ်ဖွဲ့တွေကိုလက်ငွေပေးပြီးလုက ାଇ နေကြကြောင်းလည်းတချို့ကပြောပါတယ်။ဒါတွေကိုအသေးစိတ်မေးမြန်းဖို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရဥခွန်သိမ်းမောင်ကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းပြန်လည်ဖြေကြားတာမရှိခဲ့ပါဘူးခင်ဗျာ
။တရုတ်မြန်မာနယ်စပ်မူဆယ်ကအွန်လိုင်းဝင်လင်ဂိုင်းတွေကိုမြန်မာနဲ့တရုတ်ပူးပေါင်းဖန်ဆီးလိုက်တာမှာဒေသခံယူနန်အစိုးရကအထူးကဦးစီးလုပ်တာမဟုတ်ပဲဘူဆိုးရဘီချင်းဘက်ကဦးစီးလုပ်ခဲ့တာကိုကိုငင်းချန်ပြောပြပေးခဲ့တာပါအခုတော့ထိုင်းနိုင်ငံကချနာဘူရီဘက်မှာမြန်မာ85ဦးထိဖမ်းခံလိုက်ရတာပါထိုင်းမြန်မာနယ်စပ်ကချနာဘူရီခရိုင်ထောင်ပါဖုံးမြို့နယ်အတွင်းမှာမတ်လ28ရက်ကနေကင်းစခန်းကိုဖျက်ချော်မောင်းပြတဲ့ကားငါးစီးကိုရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးတာမှာမြန်မာနိုင်ငံသား80ကျော်အထိဖမ်းမိခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကထုတ်ပြောလိုက်ပါတယ်။ဒီကြောင်းထိုင်းချီဆိုင်ဗီဒီယိုသတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကချနာဘူရီခရိုင်ထောင်ပါဖော်နယ်စပ်လမ်းမှာလူကုန်ကူးသူတွေတဲဆောင်လာတဲ့မြန်မာ85ယောက်ကို135နယ်မြေရဲတပ်ဖွဲ့နဲ့နယ်ကြားဆောင်တပ်တွေအပါအဝင်စစ်ဆေးအဖွဲ့တွေကဖမ်းဆီးခဲ့တာပါ။သူတို့ကိုတဲဆောင်လာတဲ့ကားငါးစီးကိုအာဏာပိုင်တွေကစစ်ဆေးဖို့အတွက်တားဆီးရာကိုရပ်မပေးဘဲမောင်းနှင်ထွက်ပြေးခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကလိုက်လံဖမ်းဆီးခဲ့ကြောင်းအလုံသမားရေးလှုပ်ရှားဆောင်ရွက်သူဦးမိုးချိုးကအခုလိုပြောဆိုခဲ့ပါတယ်
။ကချနာဘူရီခရိုင်ဆန်ခရာဘူရီမြို့နယ်တွေကထောင်ပါဘူးကြီးရွာချင်းဆက်နေတဲ့နေဆက်လမ်းပေးမှာနေပြည်တော်ရဲတပ်ဖွဲ့ကမတင်လာတဲ့အတွက်ပစ်ကတ်ကား၅စီးကိုရပ်တန့်စစ်ဆေးတယ်။အဲ့လိုရပ်တန့်စစ်ဆေးတာကိုကားရီကရမပြီးပဲနဲ့ထွက်ပြေးတယ်အဲ့လိုမောင်းပြေးတဲ့ကားနောက်ကိုရဲကားရီကဒီတစက်လိုက်ပြီးတော့ဖမ်းဆီးစစ်ဆေးတဲ့ခါမှာကားပေါ်မှာတရားမဝင်မြန်မာလူငယ်85ဦးနဲ့လူပွဲစား9ဦးကိုဖမ်းမိတာပေါ့ဗျာ2024မလာတလာတယ်ပဲမလာအခုကုန်ကန်ဒီအထိတရားဝင်မြန်မာ1000ကျော်မြန်မာလူငယ်အများဆုံးကိုဖမ်းမိတာပေါ့ဗျာ
မလာ25ရက်နေ့ကလည်းထောင်ပါပေါ်လမ်းဆောင်မှာမြန်မာ90ပါတဲ့ကာနစီဖမ်းဆီးမိခဲ့တဲ့အကြောင်းထောင်ပါဖွန်ရဲစခန်းကလည်းသတင်းထုတ်ပြန်ထားပါတယ်အခုဆိုရင်ထိုင်းနိုင်ငံတဲကိုကချနာဘူရီနယ်စပ်နဲ့တက်ခရိုင်မဲဆောက်နယ်စပ်ကနေမြန်မာတွေဇက်တိုက်ဝင်ရောက်လာနေပြီးဖမ်းဆီးမိသူအများစုကလူငယ်တွေဖြစ်ကြပြီးမြန်မာနိုင်ငံမှာစစ်မှုထမ်းတဲ့ဥပဒေကြောင့်ထွက်ပြေးလာကြသူတွေများတယ်လို့လည်းဦးမိုးကျိုးကအခုလိုပြောပါတယ
်ဖေဖော်ဝါရီလ10ရက်နောက်ပိုင်းမှာစစ်မှုထမ်းဥပဒေကိုဆိုရင်ကြောက်ကြပြီးတော့ထိုင်းနိုင်ငံတွေကိုသူတို့ဝင်လာတယ်ဆိုတဲ့ကြောင့်တက္ကသိုလ်တွေကနေတဆင့်အဲ့ဒီအဖမ်းခံရတဲ့မြန်မာလူငယ်လေးတွေကတက်ဆိုင်ရာလူမျိုးရေးအဖွဲ့တွေကိုကျွန်တော်ထွက်ဆိုပါတယ်ဗ
ျအခုဖမ်းမိသူတွေကတော့ထိုင်းမြန်မာနယ်စပ်ဖျားဆုံးစုဒေသကနေလူကုန်ကူးတဲ့ပွဲစားတွေနဲ့အတူလာကြသူတွေဖြစ်ပြီးတဦးကိုဘန်းငွေ1000ကနေ3000လောက်ထိပေးပြီးလာကြသူတွေဖြစ်ကြပါတယ်။သူတို့ကတော့တရားမဝင်နယ်စပ်ဖြတ်ကျော်မှုလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့အရေးယူပြီးနေရပြန်ပို့မယ်လို့လည်းသိရပါတယ်ရှင်
။ထိုင်းနိုင်ငံကချနာဘူရီမှာမြန်မာ85ဦးထိဖမ်းခံခဲ့ရတာကို VOA သတင်းတောက်မရေးမှာပြောပြခဲ့တာပါ။မကြာခင်နောက်ထပ်သတင်းဆောင်ပါတယ်မှာလဲယူကရိန်းစစ်ထဲရုရှားသတင်းတောက်တွေအချိန်နဲ့လာဖို့ရှိသေးတာမျိုးဆက်ပြီးတော့နောက်ဆက်ကြည့်ရှုအားပေးကြပါအောင်ခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနောက်ဆက်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
ဖီယိုအမေရိကန်တန်ရ2024ခုနှစ်မတ်လ29ရက်တောက်ကြညသတင်းဆောင်မနောက်တစ်ခုကိုဆက်ပြီးတော့ပြောပြပေးအောင်ပါပဲ။ဒီဟာကတော့နိုင်ငံတကာသတင်းဆောင်မပါ။ယူကရိန်းကျူးကျော်စစ်သတင်းလိုက်တဲ့ရုရှားသတင်းတောက်တွေထွက်ပြေးနေရတဲ့ဒုက္ခပါ။ယူကရိန်းကျူးကျော်စစ်ကိုသတင်းလိုက်ကြတဲ့သတင်းသမားတွေပေါ်ရုရှားကပြင်းထန်တဲ့ဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်ရုရှားသတင်းတောက်တွေဒါဇင်နဲ့ချီပြီးတော့ထွက်ပြေးနေကြပါတယ်။လူကဝေးသွားပြီမဲ့ပြပရောက်သတင်းသမားတွေအနေနဲ့စိတ်မချရသေးပါဘူးလို့သူတို့ကပြောကြပါတယ် ပါလီမျိုးကလီယမ်စကော့ရဲ့သတင်းနဲ့စတိဗ်ပါရာကိုနာရိုရဲ့သတင်းဆောင်မကိုဥတ္တမောက်တန်ပြောပြပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ရုရှားဆိုရနဲ့ဝေယောင်ကက်သရီနာဖိုဘီနာဟာနှစ်နှစ်အတွင်းမှာတိုင်းပြည်သုံးပြည်တိုက်ခိုက်ခုနှစ်ခန်းပြောင်းခဲ့ရတာပါ။ဒါပေမဲ့ဝေးတာကြောင့်လုံခြုံပြီးလို့အဓိပ္ပာယ်မရပါဘူး။ဖိုဘီနာကအခုလိုပြောပါတယ်
။ You still a hostage in their hands because
ရှင်ကသူတို့လက်ထက်ကတစ္ဆကံဖြစ်နေတော့မှာပဲ။ဘာကြောင့်လဲဆိုတော့ရှင်ဘဝအပေါ်သူတို့ကဩဇာညောင်းနေတယ်လေ။အဲ့ဒီမှာရှင်မရှိတော့ပါပဲ။ရှင်ကိုသူတို့ကအမှုလုပ်တရားစွဲနိုင်ပါတယ
်။ရုရှားဘုံတွေကယူကရိန်းပြည်တော်ခီးပေါ်ကြောက်ခဲ့ပြီးတဲ့နောက်ကျူးကျော်စစ်သတင်းတွေနဲ့ပတ်သက်လို့ရုရှားကဥပဒေပြဋ္ဌာန်းထောက်နှံကြီးကြီးမားမားသတ်မှတ်လာတာကိုပုံမှန်တွေ့ရပါတယ်။
တစ်ခါ9463များကတပ်သားကျွန်တော်ဂျီဖရီတာဒန်နီအန်ဒရီဗစ်ဖရိုကင်ကကျူးလွန်ခံပြီးတဲ့ရာဇဝတ်မှုတွေကိုဝန်ခံပါတယ်
။ဒီသတင်းမှာဖော်မီနာတင်ပြခဲ့တဲ့သတင်းမှာယူကရိန်းရာသားကိုတတ်ခဲ့တယ်လို့ရုရှားစစ်တပ်ကပြောပြနေတာပါ။အာဏာပိုင်တွေအတွက်တော့ဒီသတင်းဟာရုရှားစစ်တပ်အကြောင်းသတင်းအမှားတွေဖြန့်နှံမှုဖော်မီနာကိုလိုက်ပါတော့တယ်။အပြစ်ရှိရင်ဒီမှာအတွက်ထောင်ဒဏ်10နှစ်ပါပြပမှာနေထိုင်လောက်ကန်ရတဲ့အခါကြုံတွေ့ရတဲ့အခက်ခဲတွေတဲကတခုကတော့အခုလိုဥပဒေကန်ချိန်ချောင်းနောက်ဆက်ခံရတာပါပဲ။သူမဘယ်မှာနေနေလဲဆိုတော့ကိုဖော်မီနာကလူသိမခံပါဘူး။တခြားပြပရောက်သူတွေအလိုက်ခံအနောက်ဆက်ခံရတာမျိုးတွေကိုသူမသတိထားပြီးနေရပါတယ
်။ After these 2 years you simply realize
နနစ်ပြည့်တဲ့နောက်ကိုရက်ကိုမြေဆိုတဲ့နေရာဘယ်တိုင်းပြည်ဘယ်နေရာမှာမှမရရှိနိုင်တာကိုရိုးရိုးလေးသတိထားမိလာပါတယ်။
ပါလီမြို့မှာ JX Fund အဖွဲ့ကပြည်ပရောက်တဲ့ဒေသမားတွေကိုပံ့ပိုးပါတယ်။တိုင်းပြည်မှာကြောင်ခဲ့တဲ့မိသားစုတွေချင်းချောက်နောက်ဆက်ခံရတာအဆုံးစွန်အစိုက်ခတ်ခံရတာဖြစ်ဖြစ်ရသေးကိုဒီအဖွဲ့ကဂျာမနီနဲ့ဥရောပလောမှာတွေ့ဘူးပါတယ်။ရုရှားအစိုးရဘော်တန်ရရှိမိတာကိုဒီအဖွဲ့ဥဆောင်ညွှန်ကြားမှုဘန်ဒလော့ဝင်တာဟေဂါကအခုလိုပြောပါတယ်။
They don't want them to report anymore. They want to
fight. Russia တို့ကဘာတဲ့မှာဆက်ပြီးမရေးစေချင်။သူတို့ကိုကြောက်အောင်လုပ်တယ်။တိတဲ့အတိုင်းလဲတိုက်ခန်းတဲ့ကိုအတင်းအာရမဝင်လာတို့အစိတ်ခတ်တာတို့နောက်တက်တော်ဆောင်ပါမှာပဲအပြင်ကိုတော့အရာမျိုးတွေဖြစ်လာတဲ့ဆိုရင်တဖြည်းဖြည်းနဲ့လူလဲလန့်လာတော့တာပေါ့
Katharina Abramova ဟာဗာလင်အခြေစိုက် Russia ဘာသာစကားနဲ့ Medusa တရင်ရဲ့ဆက်သွယ်ဆက်ဆံရေးအကြီးအကဲဖြစ်ပါတယ်။သူကအခုလိုဆိုပါတယ်
It's illusion that
when Russia မှာမရှိတာနဲ့လုံးဝလုံးကျုံစစ်ချပြီဆိုတာထင်ရမှုတစ်ခုပါပဲ
။ Cyber တိုက်ခိုက်မှုတွေ၊ Internet ကနေခိုးဝင်မှုစ조사တာတွေ၊သူတို့ရဲ့ Internet စာမျက်နှာကိုဖျက်ဖို့စ조사တာတွေကိုလည်း Abramova တို့ကြုံခဲ့ရပါတယ်။အခုလိုသူကဆက်ပြီးပြောပါတယ
်။ Freedom of information in general
is getting worse. ဒီပေါ်ရအဖြစ်ဒီလိုလက်ခွင့်အဆိုးလို့ဆိုလို့နိုင်ပါတယ်။ Facebook ထားတာတွေကိုလှည့်ကွင်းဘယ်လိုလုပ်မလဲဆိုတာပါပဲ။
ဒီကြောင်းနေနဲ့ပတ်သက်လို့ VOA ကဆက်သွယ်ပေးမယ်။ဘာလီမှာရှိတဲ့ရုရှားတန်ရင်းကရောရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကပါအကြောင်းပြောတာ။ပုံမနာကတော့သူကလာတာကိုအခုလိုပြောတာ
။ Technically I live abroad.
နိုင်ငံခြားမှာကျမနေနေတာပေါ့။ဒါပေမဲ့စိတ်ပိုင်းအရာဆိုရင်တော့ရုရှားနဲ့ယူကရိန်းကြားတနေရမှာနေနေတာပါ။စစ်မြေပြင်မှာဖြစ်ကောင်းလဲဖြစ်ပါလိမ့်မယ်
။ဒူကတင်ခဲ့တဲ့ခွေးလေးကူပါကြောင်ရော2022ခုနှစ်နောက်ပိုင်းသူတင်ပြခဲ့တဲ့ရုရှားကျူးကျော်စစ်သတင်းတွေကပိုပြီးကောင်းမဲ့အနာဂတ်အတွက်အကျိုးရှိနိုင်တယ်လို့စိတ်ဖြေသာရပေမဲ့စိတ်ပေါ်တည့်ရောက်မှုတွေကတော့ရှိနေသေးပါပဲ
My feelings are frozen and my life
ကျမခံစားချက်တွေအေးခဲသွားပါပြီကျမရဲ့ဘဝက2022ခုနှစ် February 24မှာရပ်သွားတော့အဲ့ဒီအချိန်မှာရပ်နေတော့တာပ
ါရုရှားစစ်အနေနဲ့သဘောကွဲကြသူတွေပေါ်နောက်ထပ်ထိုးချလာတဲ့အရေးတစ်ခုကတော့အချင်းတောင်ထဲမှာကွယ်လွန်သွားခဲ့တဲ့ရုရှားတိုက်ခိုက်ခံကောင်းဆောင်အလက်စီနက်ဗလ်ဒီပါဘလောက်ပဲပေးဆပ်ရတာတွေကြီးမားပါစေပူတင်ကိုစက်ကျင်ရပ်တည်ခဲ့ကြတဲ့သူတွေအရေးကြီးပုံကိုအလက်စီနက်ဗလ်ဒီရဲ့ဖြစ်ရပ်ကတက်တာနေပါတယ်ခင်ဗျာကျွန်တော်တမောင်တန်းပ
ါယူကရိန်းကျူးကျော်စစ်သတင်းလိုက်တဲ့ရုရှားသတင်းတောက်တွေထွက်ပြေးနေကြတာကိုဥတမောင်တန်းပြောပြပေးခဲ့တာပါအခုတော့ဒီတောက်ကြညာရဲ့သတင်းပေးဖို့ချက်တွေကတော့ပြီးဆုံးသွားပြီဖြစ်ပါတယ်ဒါပေမဲ့မကြာခင်သောက်ကြညာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုတဆွန်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေထပ်လာဖို့ရှိသေးတာမျိုးဆက်နားဆင်ကြည့်ရှုအားပေးကြပါအောင်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါ အမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေကိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အသံရဲ့2024ခုနှစ်မတ်လ29ရက်တောက်ကြညပိုင်းရေဒီယိုစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည10:00အထိရုပ်သံကားပါဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်မကြာခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြညတိုင်းပြောပြပေးနေကြအပတ်စဉ်ကဏ္ဍတွေကကိုအောင်ပြောပြတဲ့သုတဆုံလင် American တခွနဲ့ဒေါခင်မျိုးသက်ပြောပြတဲ့သိပ္ပံနဲ့နေပညာကဏ္ဍမလာခင်မက်ခင်ပြူတွေပြောပြတဲ့အမျိုးသမီးကဏ္ဍပထမပါစစ်ရှောင်းကလေးမိခင်နဲ့ကလေးငယ်တွေကြာအာဟာရချို့တဲ့မှုကိုပြောပြထားပါတယ်။ကြရပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြောင့်နေရဆွန့်ခွာထွက်ပြေးနေရတဲ့စစ်ပေးဒုက္ခတွေကြာစားနေအခါမလုံလောက်တဲ့အတွက်အာဟာရချို့တဲ့မှုနဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေပိုဆိုးလာနေတယ်လို့စစ်ပေးဒုက္ခတွေကအကူအညီပေးနေသူတွေကပြောပါတယ်။ဒီကြောင့်မတ်မှုဆဲကိုဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေပြောပြပေးတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ဒီနောက်ပိုင်းမှာဒီအကူအညီပေးရေးအဖွဲ့တွေကအဓိကပြောနေကြတာကဟိုရိခာရှာပါပြတ်လက်မှုပေါ့နော်ရိခာရှာပါပြတ်တဲ့နောက်ဆင်းရတဲ့ကိစ္စတွေတိုက်ပွဲတွေဖြစ်နေတော့လမ်းနေရာလည်းပိတ်ဆို့နေတော့အသွားအလာတွေခက်ခဲတဲ့အခါကျတော့အစားစားနဲ့ရိခာပဲဖြစ်ဆေးပဲဖြစ်လုံလောက်မရတဲ့အခါမှာလူတွေမှာဒီအာဟာရချို့တက်ပြီးတော့မဖြစ်တဲ့ရောဂါတွေဖြစ်တယ်လို့လည်းကြားရတယ်ဆိုတော့အဓိကအမျိုးသမီးတွေနဲ့ပတ်သက်လို့ရောဘလို့ကျန်းမာရေးအရာပေါ့နော်ဘလို့ပြဿနာတွေအဓိကပေါ့နော်အမတ်မှုဆဲလို့တွေ့ရလဲ
โอเคရှင်ကျမတို့ခုဆိုလို့ရှိရင်ပေါ့နော်အန်နျူထရီရှင်းလို့ပြောရတာဟာတက်ပေါ့နော်ဒီကိုဝင်တက်ပြီးမှဆိုလို့ရှိရင်မရှိဘူးအဲ့ဒီနျူထရီရှင်းကိုပြောနေတယ်ပေါ့နော်အစားအစာတော့မှမရှိတဲ့ခါမှာဒီအဟာရဓာတ်ဆိုတာပိုဆိုးတာပေါ့နော်အဲ့လိုမျိုးအဟာရဓာတ်တွေမရှိတော့ဒီဘယ်လိုဖြစ်လဲဆိုလို့ရှိရင်ဒီကိုဝင်တဲ့ကိုဝင်ဆောင်ထိတ်ချိန်မှာပေါ့နော်ကိုဝင်တက်ကြတာမျိုးတွေဖြစ်တယ်ပြီးတော့မှဒီမိဖွားတဲ့ခါနဲ့မိဖွားစင်နဲ့မိဖွားပြီးတော့မှကလေးတွေဆုံးရှုံးတာမျိုးတွေရှိတယ်ဒါကဒီတာဖာမီရဲ့ဒီကပြည်တွေကသူတို့ပြောတာပေါ့နော်တကယ်ဆိုလို့ရှိရင်ကိုဝန်ဆောင်မိခင်ညာဆိုလို့ရှိရင်သူတို့အာမိဖွားဖခင်ပေါ့နော်ဒီငါးကြိမ်တော့သူတို့ကဒီကကွယ်ချေးထိုးရမယ်ဒါပေမဲ့သူတို့ကမထိုးခဲ့ရဘူးပေါ့နော်စစ်ပြည်ပြည်မှာဆိုလို့ရှိရင်ကလေးကိုဒီတိုင်းမလာပြီးမှမွေးလိုက်ရကိုဝန်တခါမှရောပေါ့နော်ဒီကိုဝန်ဆက်ချမှုကိုမရရှိဘဲနဲ့ကကွယ်ချေးမထိုးရဘဲနဲ့မွေးဒီလိုက်ရတဲ့မိခင်တွေလည်းရှိတယ်ပေါ့နော်အဲ့လိုမျိုးခြေလူမျိုးတွေရှိတယ်အဲပြီးတော့အမျိုးသမီးတွေဆိုလို့ရှိရင်ဒီမျိုးပေါ့နော်ဒီတွေးတွန်တာမျိုးတွေရှိတယ်အတဝါတွေဖြစ်တာမျိုးတွေရှိတယ်ပေါ့နော်အဓိကကကျမတို့ကဆင်းနေရတယ်တော့မှအစားအစာပေါ့နော်လုံးလုံးအာဟာရရှိတဲ့အစားအစာစားလို့ရှိရင်စားရလို့ရှိရင်တော့အားဖြစ်နိုင်တယ်ပို့တော့လည်းပဲအာဟာရကောဒီဆေးဝါးကောမရရှိတဲ့အတွက်ကြောင့်နေ့တူကအမျိုးသမီးတွေကဒီမျိုးပေါ့နော်ဒီအကြောတွေအကြောချင်တွေဒီမျိုးပေါ့နော်ပျော့တာမျိုးတွေကတ်ခဲတာမျိုးတွေဒူးတွေနာတာအဆင့်တွေအယူအဆင့်တွေနာတာမျိုးတွေလမ်းမသွားနိုင်ဘူးအလုပ်တွေမလုပ်နိုင်တဲ့အခြေအနေမျိုးတွေဖြစ်တာပေါ့ရှင်ဟုတ်
အဲ့တော့ဒီလေအာဟာရလိုအပ်မှုအပိုင်းပေါ့နော်ဒီရိတ်ခါပြက်လက်မှုတွေအောင်ဘယ်လောက်ဒီအခြေအနေစိုးနေတာလဲသူတို့အတွက်အာဟာရချို့တဲ့တယ်ဆိုတာဟိုဘယ်လိုပုံစံနဲ့အာဟာရကိုမရတယ်လဲဘယ်လိုအခက်အခဲရှိနေလဲအဲ့ဒါလည်းပြောပြပေးပါ
အခုလောစဲမှာဆိုလို့ရှိရင်ဆစ်ရှောင်းတွေဆိုလို့ရှိရင်ဆံပြုတ်ပေါ့နော်ဒီအမျိုးသမီးတွေရဲ့သူစားသမီးတွေကိုကျေးဖို့အတွက်ကောနော်သူဒီဆံပြုတ်ပဲတောက်နေရတဲ့အမျိုးသမီးတွေရှိရဒါကဒီဒီမိုးစစ်ချက်ချမ်းမှာပင်လင်ကိုရှိနေတယ်ဆစ်ရှောင်းတွေမှာပေါ့နော်အမိတာစုများလေမိတာစုဆိုလို့ရှိရင်ပုံဝင်မှာခက်ခဲတယ်ဗောနိအခုကဆိုလို့ရှိရင်ဒီ lain tak terjadi. Kunci nombi mahal, jauh pun ada. Kau sendiri ni ada, mungkin ada bu, no lucu ni ni ada, mesin boleh. Kunci lucu ni belum cerai, belum cerai tu lucu ni. Oh, kalau emon ada, kan si sari yang ni dia aku ramah, mungkin sih aku, no, tapi jauh tu malu tak lucu ni, no, tapi malu le, di mana dia mungkin mungkin ada jauh, lain jauh ni, besok ni ada jauh. Kunci nombi mahal ada jauh tu ada. Hara ni kan ada payah, no, hara cuma kan lah, atali, no, teli. Mana dah lama ni ni, ya si awak tu mungkin ya harap juga dia hamil bo. Ustaz mula naik nama di ni so tahun ni depan ni pak awak mana dah lama ni jadi ni ada ni cara macam ni.
Hello, aku dimasuk bama tukar dia aku jitu apa pelajar si ni dek lesi madi di kalau pihak jamu dia awak sesi ni dek lah.
Okay, semua cerita awak pelajar mana, sebab awak sebenarnya kuat cemah dia mah, di semua soal sekitar cemah, tapi buat cerita di sekarang ni terlalu banyak lah, bah, ia kena orang nak tengkuai mana, so, tengkuai wujud lau si ya, bah, ni tengkuai jualan si mereka itu. Cukup aja lo di new bo di sebesar sekamah sebesar sekamah ni dalam new cukup aja lo di lisa ya air lima bo no ma lisa ya cuyu air lah dah mampu lu cie di new lulu si le air malah dah mampu lu cie di kacung ni le air tak cie u air ni mahu semua air lima lain ni jah cipte bo no cukup aja lo di new air ni air malah si le lulu aja lo di dah tapi cipta mesin lah bo no sama zaman jenar kaman cie lo ketinggalan jenar ketinggalan telah mesin lah sama ho
okay di tema mute มีดีเนี่ยดีกลิ่นตั้งไงปาวมัวปลาเหล่าลูกขมันลูยามเลยสโลชันเนาะจะมาเราตียามาสโลชันเนาะมีดีเนี่ยกลิ่นเนี่ยเข้าใจจะว่าสีอะไรใช่โอเคสักครั้งไหนมาสโลชันมีดีมีดีอุ้ยกับปูมีอะไรกลิ่นอุ้ยปูมีอะไรใช่โอเคสรุปตัวจุ๊ยกูใช่ไหมอายุจีโซลูอัชเช่บาริชิเมลูเปียวไหนมาเลยลูอัชเช่ที่อารมณ์ยาชินีมาเวลาสิบเอ็ดโอกาสเดี๋ยวเราทำไมไม่พิมพ์มันเลยอายุจีโซลูอัชเช่ที่ชินีเดี๋ยวส่วนใหญ่บาริลูเปียวไหนมาเลยใช่ สิ่งเหล่านี้ครับผมเนาะนอกจากมาอยู่ในปัตตานีแล้วคุณเอาไปมาดามหัวเรื่องการพิจารณาจะรอยาดีตัวกุยหรือพิจารณาอะไรนะหาราชูเต็มวยนอกเสร็จสบายเพียงแค่โยกามือเรื่อยๆแบบนั้นสิ่งเหล่านี้ครับผมเนาะนอกจากมาอยู่ในปัตตานีแล้วคุณเอาไปมาดามหัวเรื่องการพิจารณาจะรอยาดีตัวกุยหรือพิจารณาอะไรนะหาราชูเต็มวยนอกเสร็จสบายเพียงแค่โยกามือเรื่อยๆแบบนั้นสิ่งเหล่านี้ครับผมเนาะนอกจากมาอยู่ในปัตตานีแล้วคุณเอาไปมาดามหัวเรื่องการพิจารณาจะรอยาดีตัวกุยห
ก็ซ้ําบ่ได้ผิดเลยดิกูซ้ําบ่ได้ผิดแต่จ้ามรู้ซีวาดิบ่เนาะซีวาดิกูหลาตองนี่จ้าซีวาดิเราไม่รู้ชื่อชื่อเลยบ่เนาะไอ้ล่ะกันน่ะปัดเตชะซะเนาะงาตัวอาเพียงดิกูเสร็จขันยาละก็รอดิอนุติอนุตาติตัวอนุติเนี่ยปู่ยาเลยบ่เจ้าเลยซะเลยจริง ခန္ဓာကိုယ်ပေါ့နော်ဒီခုခန္ဓာအားပေါ့နော်ခုခန္ဓာရှင်ကအမျိုးသမီးမှမရှိဘူးပေါ့နော်ဘာလို့လဲဆိုအမျိုးသမီးကသူကငါတက်ချက်သူမအားကမလုံလောက်ဘူးအားကမလုံလောက်တော့အားမရှိဘူးအားမရှိတဲ့ပြင်နေဒီကွာပေါ့နော်ဝေရဝတ်စရအကုန်လုံးလိုက်လို့ရတာဒီအမျိုးသမီးဖြစ်တယ်ဒါကြောင့်မို့သူကပို့ပြီးတော့မှထပ်ပြီးမှအားထက်လာမလို့မှအားကိုတုံးရတဲ့ကြောင့်သူကအားအင်ကငါစတုံးစားပုံမကုန်ခန်းတာပေါ့နော်အဲ့မှာသ ဒီတော့ကိုယ်ဖြစ်ဖြစ်ဝမ်ပြဝမ်ရှော့တာပဲဖြစ်ဖြစ်ပြီးတော့မှဒီချောင်းဆိုးပေါ့နော်ချောင်းဆိုးရင်ကျက်ဖြစ်တာပဲဖြစ်ဖြစ်အမျိုးသမီးတွေကပို့ပြီးတော့မှဖြစ်များတာဖြစ်ပါလေရှင်
သူတို့ရဲ့ဒီဒီတို့ဖြတ်တန်းလာခဲ့တယ်ပေါ့နော်ဒီအခီးတန်းပေါ့နော်သူတို့ရှောင်ပြီးခဲ့တဲ့ခီးတန်းဆိုသူတော့ကြောင့်တောင်သားကနေဖြတ်လာခဲ့ရတယ်ဒီလွားရင်းနဲ့ပေါ့နော်လာခဲ့ရတဲ့မိုးထီလေထီပေါ့နော်အေးတန်တွေနဲ့ခံခဲ့ရတဲ့ကြောင့်သူတို့အဲ့ကိုလည်းခုခဏကွာနင်းနေပြီယောဂပို့ရစဝင်နေပြီပေါ့နော်သူတို့ရောက်ရှိတဲ့ဆက်ရောက်တဲ့နေရာမှာရောက်တဲ့ခါကျတော့သူတို့ကပို့ပြီး
ူယောဂပိုးလေးကိုအဆင်လက်ခံကိုအဆင်သေးဖြစ်တဲ့ခဏကိုလိုမျိုးဖြစ်နေတာပေါ့ဒီအဟာရမရှိတဲ့တကြောင်မလို့ပေါ့နော်ဒါကိစ္စကဖြစ်တယ်ဆိုတော့အမြန်ဆုံးပေါ့နော်ဒီအဟာရကိုဖြစ်ဆက်ဖို့လိုတယ်ဒါမှသာလေဒီခုရာဒီတုတ်ခွေရဖြစ်ဖြစ်သူတို့ရင်းကကိုယောဂအော်ယောဂအထံတွေရှိတာလည်းဖြစ်ဖြစ်ပေါ့နော်ဒါတွေကိုသူတို့ပြန်ပြီးတိုက်ထုတ်နိုင်မယ်ဒါမှသူတို့ဆက်ပြီးမှရှင်သန်နိုင်မယ်ဘာလို့လဲဆိုလို့ရှိရင်ဒီသူတို့နေတဲ့နေရာမှာကစီယိုစီခန်နဲ့ဝေးတဲ့နေရာဖြစ်တယ်ဟိုစီယိုစီခန်နဲ့လည်းမမီနိုင်ဘူးပြီးတော့ဆာဝန်ဟိုဆာမတွေရှိနေမဲ့လေပေါ့နော်စီမရှိတဲ့တက်ကြမလို့အချိန်ကြီးကုသမှုတွေမလောက်နိုင်ဘူးပေါ့နော်အကြမ်းလို့ဒီအစားအစာရဲ့ဆေးဝါးကုသမှုတွေရဲ့ဟိုလိုအပ်တယ်ပြီးတော့အချိန်ကြီးပေါ့လှုပ်ဖို့လိုအပ်တယ်မမို့ဆိုလို့ရှိရင်ကျွန်တော်တို့နောက်တစ်ချိန်မှဆိုလို့ရှိရင်မစနေကြလားမှဒီပို့ပြီးတော့ဖြားနာရောကုသယောဂါတွေပို့ပြီးတော့ဖြစ်သွားနိုင်တယ်ပြီးတော့မှဒီအသက်ဒီသုံးပါးရဲ့ chief ကိုဖြစ်သွားနိုင်တဲ့အချိန်ကြီးမျိုးရှိတယ်ပေါ့တချို့ဆိုရှင်အစာအိမ်ယောဂါတွေဖြစ်နေတဲ့လူတွေများလည်းရှိပါလေရှင်
ဟုတ်ကဲ့ပါဆိုတော့ဒီလိုမျိုးအခြေအနေတွေအဆုံးသက်ပြီးတော့ဒီဒုက္ခတွေနေရပြန်ရဖို့အခြေအနေကရောနှီးပြီလားဘယ်လိုများရှိပါလဲရှင
်အဲ့ပြန်ရဖို့အနေထားတော့ကျွန်တော်တို့ကတော့ခုလောက်ဆက်တော့တို့မျိုးလည်းချက်မရှိဘူးပါဘာလို့လဲဆိုလို့ရှိရင်တစ်ချက်ကတိုက်ပွဲမှုကျင်းထန်နေတယ်အခုဆိုလို့ရှိရင်ဒါဟိုလမ်းတွေကချက်တော့ဖြတ်လာလို့လည်းမရဘူးပေါ့လေတွေ့တဲ့သူတိုင်းဟိုပြစ်နေတယ်ချုပ်ကိုတိုက်ခိုက်မှုတွေကလည်းရှိနေတယ်ဆိုတော့အဲ့လိုရှိတဲ့အခါမှာသူတို့ပြန်ရဖို့အလားအလာမရှိဘူးအခုဆိုလို့ရှိရင်လည်းဟိုဒီဖက်ချက်ကိုလာချင်တာမှလမ်းတွေမှာပိတ်မိနေတဲ့ဒီအာရှေ့တချမ်းကပေါ့နော်ဒီပိတ်မိနေတဲ့အဖွဲတွေရှိတယ်ပေါ့လေအဲ့ဒီချစ်ပြီးဒီဖက်ကန်ကူလာဖို့ခက်ခဲတယ်များရှိနေတဲ့ဒီဆစ်ဆောင်တွေလည်းရှိနေသေးတယ်အခုဒီမှာရှိနေတဲ့ဆစ်ဆောင်လည်းအင်ပြားဖို့ဆိုတာခက်ခဲတယ်ဘာလို့လဲဆိုလို့ရှိရင်သူတို့ရဲ့ကြေးရွာတွေမှာသူတို့နေအိမ်တွေမှာမကွဲတဲ့ကြီးတွေရှိတယ်ပျက်စီးသွားတာတွေရှိတယ်ဒီတော့မှဒီလမ်းမိုင်းတွေနေရုံမိုင်းတွေရှိနေတဲ့ကိစ္စတွေရှိနေသေးတယ်ပေါ့နော်ဒီတော့တချို့ရွာတွေဆိုလို့ရှိရင်ဆစ်ပြတ်တွေကနေပြီးတော့မှသူတို့ဒီလူတွေအိမ်မှာဝင်ရောက်ပြီးနေထိုင်တာမျိုးတွေရှိတယ်အဲ့ဒီရွာတွေမှာတက်ဆွထားတာရှိတဲ့အတွက်ကြောင့်မလို့လူတော့ဟာကိုပြန်လို့မရသေးဘူးပေါ့နော်အဲ့ဒီအားလုံးပါ
ဖျားပဲစစ်ချောင်းကလေးမိခင်နဲ့ကလေးငယ်တွေကြာအာရချွတ်တဲမှုနဲ့နောက်ဆက်တွဲအထူးစွန့်ရတာတွေကိုမခင်ဖြူတွေပြောပြတဲ့အမျိုးသမီးကဏ္ဍမှာနောက်ဆက်ကြည့်ရှုခဲ့ရတာပါအခုတော့သုဒ္ဓဆုံးလင်အမေရိကန်တခွေမှာထင်ရှားတဲ့အမေရိကန်လူထုခေါင်းဆောင်ဒေါက်တာမာတင်လူသာကင်ကွယ်လွန်တာ250ကျော်ရှိတော်မှာကိုပြောထားပါတယ်အာဖရိကန်နယ်ပွားအမေရိကန်တွေအခွင့်အရေးပါဝင်ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာမာတင်လူသာကင်ဂျူနီယာလှုပ်ကြံခံရပြီးကွယ်လွန်တာကလာမယ့်ဧပြီလ4ရက်နေ့ဆိုရင်56နှစ်တောင်ရှိသွားပါပြီ။ဒေါက်တာကင်းရဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုကြောင့်ကိုကိုအောင်ပြောပြပေးပါဦးခင်ဗျာ
။အမေရိကန်ပြည်အောင်စုမှဂျမ်းမဖတ်တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုတွေကိုဥဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ။20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းဖွဲ့စည်းဖြစ်လာဖို့အတွက်အဓိကကြတဲ့ဥပဒေနှစ်ရပ်ပြဋ္ဌာန်းနိုင်အောင်ကြိုးစားခဲ့သူလည်းဖြစ်ပါတယ်။1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့အခွင့်အရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ။1968ခုနှစ်ဧပြီလ4ရက်နေ့ကတန်နစီပြည်နယ်မန်ဖစ်မြို့ကလော်ရင်းမိုဒယ်ရဲ့လေသာဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အာရေဆိုသူကတနက်နေ့ပြစ်ခတ်လုကြံခဲ့ပါတယ်။ဧပြီလ9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူရဲ့ဇာတိမျိုးဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေတိတ်နဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမရရစ်ချတ်နစ်ဆင်ရဲ့ဝါတာဂိတ်အရှုပ်တော်ပုံလူမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမရလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ရောဘတ်ကနေဒီလည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ဂျက်စီ ဂျက်ဆင်ကဒေါက်တာကင်းဟာအဖိနှိတ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ်။
He's really as a symbol of power and justice.
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြယုတ်ဖြစ်ပါတယ်။စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်။မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လည်းတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တန့်ရင်ဆိုင်ရတာတွေရှိခဲ့ပါတယ်။
1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကအမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ဖက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရ ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြူးပြီးရဲရဲဆက်ဆက်ရိုက်နဲ့လူစုခွဲခဲ့တာပါ။အဲ့ဒီအချိန်ကလူငယ်တက်ကြွလှရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိုက်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာ
They came toward us beating us with knife sticks trampling us with horses releasing the tear gas
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါလေမျက်ရည်ကိုဘုံတွေနဲ့လည်းပြစ်ပါလေရဲတယောက်ကဒုတ်နဲ့ရိုက်လို့တရားတော်မှာကျွန်တော်မေးသွားပါလေတေပြီလို့တောင်ထင်လိုက်မိပါလေ
လုံချိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်မတရားမှုကိုကောင်းကောင်းမခံကြဘူးဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ
် We must let the world know that it is necessary to protest this threefold evil
နေပေကွင်းမြင်းဆိုခံရတာလုံချိုရေးရဲရဲရက်ဆက်ဖိနှိပ်မှုလို့နိုင်ငံစီနင်းပြုမှုတွေကိုစန့်ကျင်ဖို့လိုအပ်တယ်ဆိုတာကိုကမ္ဘာကြီးအနေနဲ့သိဖို့လုပ်ရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နဲ့ခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအဲဘာမပြင်းနေမျိုးတော့မန်ဂိုမာရီစီဒေါက်တာကင်းဦးဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်တန်တူညီမျှအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ
် Martin Luther King Jr. came by to visit me in my hospital room and said John don't worry we will make it from Stellenbosch tomorrow
Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်ကျွန်ဘာမှမပူနဲ့ဆယ်မာကလည်းမောင်ကမာရီကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွေဥပဒေလည်းအတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ
်ဆယ်မာကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့သမ္မတလင်ဒန်ဂျွန်ဆန်ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နှီးပြွားနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါရစ
ေ Well he believed in the legal process he thought litigation alone was too slow you needed litigation demonstration and legislation he believed
the ဥပဒေပေါင်းအတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့ဒီလန်းကင်ဆွဲကိုသူကယုံကြည်ပါတယ်ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်အချိန်တွေကြာကြာနိုင်တယ်လို့သူကထင်ပါတယ်ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
ဒေါက်တာကင်းတည်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတစတစဖျက်သိမ်းပြနိုင်ခဲ့သလိုအသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်ဒေါက်တာကင်းရဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားမှုသမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန် DC မှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းအကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့နေ့မှာဒီနိုင်ငံဟာအောင်ကျွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်ဝါရှင်တန် DC ကမြို့သားရေမြေမှာလူနှစ်သိန်းခွဲလောက်လာရောက်ဆွေးနွေးခဲ့ကြပါတယ် New York Times သတင်းတောက်အောက်ကောဝဲကဒေါက်တာကင်းရဲ့နောက်ကိုလိုက်တဲ့ရင်ယူဖို့တာဝန်ပေးခံခဲ့ရသူပ
ါ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါတနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ Washington DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
။တန်းသူကြီးများအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှေးလွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
်။ We are a different and a better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားအရောင်ခွဲခြားမှုတွေရော့ကျသွားတယ်ချီနေရီတိုးတက်လာပေမဲ့အတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါလွတ်လပ်နေပြီဆိုပေမဲ့အားလုံးတန်းတူရတာမျိုးတော့မဟုတ်သေးပါဘူ
းအချိန်လေးပြောင်းလဲခဲ့ပေမဲ့မာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်ဟာဆက်လက်ရှင်သန်နေသေးပါဝါရှင်တန် DC မှာကျင်းပတဲ့တနက်ထိန်းချုပ်ရေးပိုတင်းကျတဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့တောင်းဆိုဆန္ဒပြပွဲအတွင်းဒေါက်တာကင်းရဲ့မျိုးဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
်
ကျမဘိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချီပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စီရိုက်ကိုသာချီပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်အလောက်ကြာမခံရခင်မှာ ဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်တူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်နော်
ထင်ရှားတဲ့အမေရိကန်လူမှုကောင်ဆောင်ကြီးဒေါက်တာမာတင်လူသာကင်ကွယ်လွန်ခဲ့တာ56နှစ်တောင်ရှိတော့မှကိုကိုအောင်ပြောပြခဲ့တာပါအခုတော့သိပ္ပံနဲ့နည်းပညာခန္ဓာပါဒီတစ်ပတ်မှာတော့ရွှေနဲ့ခြေတတုဆက်တွေအကြောင်းပြောထားပါတယ်လဝိယတနာမှာရွှေစစ်စစ်ကိုမတုံမဲ့တခြားတတုတွေရောဆက်ပြီးဘာကြောင့်တုံတာပါလဲရွှေနဲ့ platinum palladium တတုတွေဆက်တုံတာခြေခေါင်းလောင်းတွေအမြောက်တွေလုတ်တဲ့ခြေနေခြေဝါနဲ့တတုဆက်တွေအကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးထားတဲ့ဒေါက်ခင်မျိုးသက်ပြောပြပေးပါအောင်ခင်ဗျာ
အခုဒီတစ်ပတ်မှာတော့ဆရာလူတွေအများစိတ်ဝင်စားကြတဲ့ဒီရွှေပေါ့နော်ရွှေအရေးအစ်စ်မစစ်တို့နောက်ရွှေနဲ့ platinum နဲ့ရောတာတို့နောက်ခြေတို့ဒါလေးနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်မှာပြောပြပေးပါဆရာပရမအောင်ဆုံးပေါ့နော်ဒီရွှေကိုဒီအလွိုင်းဒီလောဟာလုတ်တဲ့ပုံစံပေါ့နော်ဟောဘာတွေလုတ်လို့ရလဲပြောပြပေးပါဆရာ
ရွှေကတော့ 99.99% ပေါ့ percent ဆိုတော့ဒီဘက်မှာတံမိုးထားတဲ့သတ္တုတစ်ခုဖြစ်တယ်ဒါပေမဲ့အဲ့ဒီရွှေကပျော့နေတဲ့အတွက်လုတ်ဝရတနာလုတ်လို့မရဘူးပြီးတော့သူ့စံနေတဲ့သတ်မှတ်ထားတာကနိုင်ငံခြားမှာတော့24 carat ကိုဆိုတော့တတ်မှတ်တယ်။ဘုမပြီမှာတော့16ပဲရည်ဆိုတော့လုပ်တယ်။သို့တော့လက်ဝယ်ယတနာလုပ်ရင်14ပဲရည်ပဲဖြစ်ပါတယ်။သူကတော့ 90% လောက်တော့ရှိမှာပေါ့။ဒါပေမဲ့နိုင်ငံကြီးမှာကျတော့18ပဲရည်85ရာခိုင်နှုန်းနဲ့လုပ်တာများတယ်။နည်းနည်းညရင်တော့14ပဲရည်ပေါ့။50ရာခိုင်နှုန်းလောက်လုပ်တာများတယ်။ဘာကြီးရောလဲဆိုရင်အထူးသဖြင့်ကျင်းညီရောတာများပါလေ။ဒါခါကျတော့ငွေလည်းရောတာဒုတိယကြတော့ငွေရောတာသဘောကျတယ်ဒီပမာကတော့ခြေရောတာသဘောကျတယ်ကျွန်တော်တို့လက်ဝတ်ရတနာကြီးလုပ်တယ်ဒီရွှေကိုပဲရွှေအစ်စ်ပြန်လို့ခြင်းတယ်ဆိုဘယ်လိုလုပ်မယ်ဆိုတော့တေးစားတဲ့အစ်စ်နဲ့ရွှေချွတ်တယ်ဆိုတော့ပမာဒီမှာလုပ်ရတယ် natural အစ်စ်နဲ့ w စီလိုက်တဲ့ခါမှာ natural အစ်စ်ကခြေကိုစားတော့ရွှေအစ်စ်ကျန်နေတယ်ဒါကရွှေတော်တော်လေးစစ်တဲ့ဟာကိုရတယ်ဒါပေမဲ့ရွှေချွတ်တဲ့လူကတော့ခြေကို W စီတဲ့ natural acid တွေကို H စီရဲ့ hydrochloric acid နည်းနည်းထည့်လိုက်ရင်အဲ့ဒါ aquaregia ဖြစ်သွားတယ်။အဲ့ဒါရွှေကိုလည်းစားလို့ရတယ်။အဲ့ဒါနည်းနည်းလေးမပါတော့ရွှေနည်းနည်းတော့ပါသွားတော့ပေါ့။အဲ့ဒါလူတစ်ယောက်ကရွှေလည်းချွတ်ခိုင်းရင်သူက natural acid နဲ့ချွတ်လိုက်တယ်။သို့သော် hydrochloric acid နည်းနည်းလေးထည့်လိုက်ရင်ရွှေနည်းနည်းပါသွားတယ်။အဲ့ဒီရွှေကတကြက်သားဆိုသူက38,500လောက်ရှိနေတာပဲ။အဲ့ဒါတရွေးသားလောက်ဆိုရင်သူကတော့တောင်းတဲ့ချီရတာမြတ်တာပဲ။အဲ့နေလိုက်နေလိုက်ရွှေချွတ်တဲ့လူကလည်းအဆင်ပြေသွားတယ်။ဒါတွေကဒီ chemistry အနေနဲ့ကတော့အများကြီးအသုံးကျတဲ့ဟာတွေပေါ့။ရွှေလက်ဝတ်ရတနာတွေအနေနဲ့ကတော့ရွှေဖြူကိုလည်းသဘောကျပြတယ
်။ရွှေဖြူဆိုတာ platinum လားဆရာ
။ပြောကြပြီမယ်။တကယ်တော့ palladium နဲ့ရွှေဖြူပဲ။နောက်တစ်ခုက rhodium နဲ့ရွှေဖြူပဲ။အဲ့ဒီဒီ၃မျိုးရှိတယ်။အဲ့ဗမာပြည်ကတော့ platinum ကိုစွဲကြတယ်။တကယ်တည်းနိုင်ငံခြားမှာတော့ပလေဒီယံကိုအသုံးအများကြီးပလေဒီယံကနည်းနည်းလေးလောက်ရကန်ရလားနည်းနည်းလွယ်တယ်ဒီလက်ဝတ်ယတနာဒီမှာမြန်မာပြည်မှာသုံးတဲ့ရွှေပြူကတော့ white gold လို့ခေါ်တဲ့အကောင်ဖြစ်တယ် white gold ကရွှေရယ်ငွေရယ် nickel ရယ်ပြောတာများအထူးဖြင့် nickel အများကြီးပါတယ်လက်အောင်ဆိုတော့အပေါ်က rhodium အရည်လေးတုတ်ထားတာဖြစ်တယ်ပြီးတော့အဲ့ဒီအရည်ကွာဝင်တော့အယောင်လက်တာယော့သွားတာပေါ့ဘုမပြီကလက်ဝယ်ရနေတဲ့အကုန်လုံးက platinum လို့ပြောတဲ့ဟာတွေက99ရာခိုင်နှုန်းကတော့ platinum မဟုတ်ပါဘူး white gold လို့ခေါ်တဲ့ဟာပဲနိုင်ငံခြားမှာဒီ white gold ကိုသုံးပါတယ်နှစ်အကြာကြီးတော့သူကမခံဘူး palladium ဆိုတော့နှစ်အကြာကြီးခံတယ်အဓိကကတော့လက်ထတဲ့ဟာလက်စုပ်ပေါ့ engagement ring အဲ့ platinum အစား rhodium သို့မဟုတ် palladium ကိုသုံးတာများတယ် palladium သုံးရင်တော့ဘာမှမဖြစ်ပါဘူးသူတစ်သက်လုံးဒီတိုင်းခံတယ်သို့တော့white gold လို့ပြောတဲ့ရွှေနဲ့ nickel နဲ့အရောကိုသုံးရင်ကြာတဲ့ခါကျတော့သူ့အပေါ်မှာ coat လုပ်ထားတဲ့ rhodium ကြောင့်လှနေပြီမဲ့ခဏကြာရင်တော့တော်ကြာပြတ်သွားတယ်
။ရွှေနဲ့ဒီ platinum နဲ့အကြောင်းပြတဲ့ခါမှာကြီးရောဆရာကြီးကိုလည်းသူတို့ ီလောဟာလောက်တာတွေများပါတယ်ဆရာကြီးကိုဘယ်လိုပုံစံနဲ့လောဟာလောက်လို့ရလဲပြောပြပေးပါဆရာ
ကြီးကိုကျွန်တော်တို့ကကော့ပါလို့ခေါ်ပါကော့ပါဆိုတော့ပုံမှန်ကြီးနေပဲတကယ်တော့အကုန်လုံးသုံးနေတာ brush ကြီးဝါကိုသုံးနေရှိသမျှကြီးတွေအကုန်လုံးသုံးတဲ့ကြီးတွေအားလုံးဒီဘက်က brush ပဲကြီးဝါဖြစ်တယ်ကြီးနေကတော့ကျွန်တော်တို့ကကြီးနေအများစုပါတဲ့ဟာကိုကကျွန်တော်ဝါရရိုးလို့ပါလို့မှသုံးပါတယ်ကော့ပါအမှန်တမ်းမှလျှက်ကူးတတိကောင်းတယ်ရွှေငွေကော့ပါဆိုတော့ဒီကြီးနေတတိယအဆင့်ရှိပါတယ်အဲ့ဒီကော့ပါကိုဈေးနဲ့ရောလိုက်ရင်ကြီးဝါရပါတယ်တန်လို့တခြားပစ္စည်းတွေတည်တည်နေရလို့လည်းရောကြပါတယ်ကြီးဝါကိုကျွန်တော်တို့ကဖောင်းလောင်းလို့ကြီးစီတို့ဒုရိယ၅ပါးမှာကြီးကျိုးတေလေလက်ခုပ်ဆိုတော့ကြီးဟာ brush လာဖြစ်တယ်ကြီးဝါနေပဲဖြစ်တယ်လက်ပတောင်းတောင်တို့စပယ်တောင်တို့ကနေထွက်ပါတယ်ကော့ပါ os ပေါ့အဲ့ os ကို acid နဲ့ဖြန်းရပါအဲ့ acid နဲ့ဖြန်းတဲ့ခါမှာအဲ့ acid တွေကအငွိ့ပြန်တက်ရင်အမှန်တန်ဆိုးတယ် chemist တွေကပြောတယ်အပေါ်မှာပြန်သွားတယ်ညက်တော့မှအဲ့ဒီဘောကပြန်ပြုတ်ကြတယ်လို့ပြောတယ်အဲ့လိုဆိုးတဲ့ acid တင်နေလို့ရတယ်အဲ့ဒီအရေထွက်လာရင် copper sulfate ကိုရေနဲ့ရောပြီးတော့ဒီလျှက်စစ်တပ်နဲ့ဖြတ်တန်းလိုက်ရင်ကျင်းနေအစေရပါတယ် copper sulfate ဆိုဒုတ်တာဖြစ်တယ်အဲ့ဒုတ်တာတွေကိုတန်ကြောင်းထည့်လိုက်ရင်အလိုလျောက် copper တွေကထွက်လာတယ်အဲ့ဒီ copper ထွက်လာရင်အဲ့ဒီ copper ကိုသူတို့ပြန်ပြီးတော့အသုံးပြုလို့ရကြတယ်ရောနှုတ်စီကွက်ထည့်လိုက်ရင်လည်း copper တွေရပါတယ်အော်အမှန်တကောင်းတဲ့နီလန်းတွေအများကြီးရှိပါတယ်အဲ့တော့ဗမာပြည်ကရှေးခေတ်ကတည်းကဒီကော့ပါကိုထုတ်တော့ဒီတန်တို့သွတ်တုံနဲ့ရောတော့မြင်းကွန်ခေါင်းကြီးကအဲ့ဒီလိုမျိုးထုတ်ထားတာရှိတယ်9555ပိတ်အလေးချိန်ရှိတဲ့ကြေးခေါင်းလောင်းကြီးကြေးခေါင်းလောင်းအပြင်ကိုကြေးအမြောက်တွေအများကြီးလုပ်တယ်အဲ့ကြေးအမြောက်တွေကတန်နဲ့ကြေးနီနဲ့ရောပြီးတော့လုပ်တယ်မျိုးမမဲတွေပေါ့ဒီမလှတော့မလှအောင်သွတ်နဲ့ရောနေတော့အတန်အမှန်တားတဲ့ခေါင်းလောင်းထွက်တယ်တန်တွေပါလာပြီဆိုရင်တော့နည်းနည်းမာတော့မာတယ်အဲ့ဒီဟာတွေကိုအမြောက်တွေတွန်းတယ်ဒုတိယအင်္ဂလိပ်မြန်မာစစ်ပွဲတုန်းကအင်္ဂလိပ်တွေကပြည်မြို့မှာသူတို့ကအမြန်မာအမြောက်တွေအများကြီးတွန်းလာတာကိုတွေ့ရတဲ့အတွက်ဗမာကြေးကိုအတော်လေးကိုနိုင်လာတွေ့ရမယ်ကြေးတွန်းပညာနော်အခုတက်တိကြံနေခဲ့ပါတယ်ကြေးကိုအရေးပြောအောင်နောက်ချီအချောင်းနဲ့အပူတက်ကြမီသိန်းထွက်လာတာလဲသူတို့မသိပေမဲ့လည်းအပူချိန်မြင့်အောင်လုပ်ရတဲ့နည်းကလည်းသူတို့သိပါအဲ့ဒါတွေကအများကြီးတန်ဖိုးရှိတဲ့ဟာပေါ့ဆက်လက်လို့တော့ဒီအလွိုင်းနဲ့ပတ်သက်လို့လေ့လာဖို့ကောင်းပါတယ်။တော့ကြေးကိုကျွန်တော်တို့ငွေနဲ့ရောပြီးတော့ဒင်းကားတွေသွင်းတဲ့ခါမှာလည်းငွေနဲ့ 0.75% ပါရင်အဲ့ဒီဟာကငွေဒင်းကားပြားတွေလုတာလေ။ရွှေဒင်းကားပြားမှာလည်းအနည်းဆုံးတော့ 0.75% ကတော့ပါတော့တွေ့ရတယ်။ကြေးကပုံသွင်းရလွယ်တယ်။အမှန်တမ်းကတော့ပြော့ပြောင်းတယ်။အလုပ်လုပ်ကြရလွယ်တဲ့အတွက်ကြည့်ခက်တခက်ပေါ်လာပါလေ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ရွှေနဲ့ချီသတ္တုဆက်တွေကြောင်းဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါအခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့တောက်ချာညာသတင်းအချင်းချုပ်မဆုမြတ်မုံပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံတည်ငြိမ်အေးချမ်းမှုနေပါအောင်လို့အမေရိကန်ကနှီးမျိုးစုံနဲ့လှုပ်ဆောင်နေတယ်လို့စစ်ကောင်စီကဆွဆွဲလိုက်ပါတယ်။အမေရိကန်ကာကွယ်ရေးအသုံးစရိတ် NDAA အောက်မှာဘာမတ်အက်ဥပဒေအရမြန်မာဒီမိုကရေစီရေးအတွက်ဒေါ်လာ120သန်းအထောက်ပံ့ပေးမယ့်အစီအစဉ်ဟာဒီမိုကရေစီရေးလို့အကြောင်းပြထားတာဖြစ်တယ်လို့ VOA ရဲ့အမေးကိုစစ်ကောင်စီကတုံ့ပြန်တာပါ။သူတို့ရဲ့အဆိုဒီမူလရည်ရွယ်ချက်ကတရုတ်ရဲ့ဩဇာအရှိန်အဟွာကိုထိန်းနိုင်ဖို့ဆိုတဲ့ China Containment Policy မူဝါဒအရမြန်မာနိုင်ငံကိုအသုံးချတာဖြစ်တယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ American အနေနဲ့ဒီမိုကရေစီရေးလို့အကြောင်းပြပေမဲ့ American အစိုးရထောက်ပံ့မဲ့ NUG PDF တို့ဟာဒီမိုကရေစီရေးလုပ်နေသလားအကြမ်းဖက်အာဏာပြန်ရရေးလုပ်နေသလားဆိုတာကိုပြန်စစ်ဆေးသုံးသပ်ဖို့လိုအပ်တယ်လို့စစ်ကောင်စီကမေးခွန်းထုတ်ထားပါတယ်။ American အစိုးရရဲ့2024ဘဏ္ဍာနှစ်အတွက်အသုံးစရိတ်မှာမြန်မာနိုင်ငံလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်အစိုးရကဒေါ်လာ122တန်းပေးမှာဖြစ်ပါတယ်။ယေရှုခရစ်တော်ကားစင်တင်ခါရတဲ့နေ့အဖြစ်ခရစ်ယာန်ဘာသာဝင်တွေသတ်မှတ်ထားတဲ့ဒီကနေ့ Good Friday ထူးမြတ်တဲ့တောက်ချာနေ့မှာကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်တွေဟာဘာသာရေးအခမ်းအနားတွေကိုဆင်နွှဲနေကြပါတယ်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့ခရစ်ယာန်ဘာသာဝင်တွေကလည်းဒီနေ့မှာဒီသခင်ယေရှုသက်တော်ဆွတ်တော်မူတဲ့နေ့အထိမ်းအမှတ်ဆုတောင်းဝေပြုမှုတွေကိုလုပ်နေပါတယ်။
ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ပြန်လည်ရှင်ပြိုင်မဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်အတွက်မဲဆွယ်စည်းဝေးရန်ပုံငွေရှာပွဲကိုအရင်သမ္မတဟောင်းနေပါဝင်အပ်ဖြေခဲ့ကြပါတယ်။နယူးယောက်မြို့ကရေဒီယိုစီတီဂီတာခမကြီးမှဒီမင်းကြားကပြုလုပ်ခဲ့တဲ့ပွဲမှာသမ္မတဟောင်းနေဖြစ်ကြတဲ့ဘရက်အိုဘားမားနဲ့ဘီလ်ကလင်တန်တို့အပြင်အမှုပညာနယ်ပယ်ကနာမည်ကြီးထင်ရှားသူတချို့တက်ရောက်ခဲ့ပါတယ်။ဒီပွဲမှာဒီအလှူငွေ26တန်စံချိန်တင်ရရှိခဲ့ပါတယ်ရှင
်။ကျေးဇူးပါမဆင်မြတ်မွေရေအခုတော့ VO ရဲ့တောက်ကြညာအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လွှင့်မှုကမဆုမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Audrius Regis နဲ့ Patrick Diana Robert Bustle ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝါရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိတ်ဆက်အနားယူနိုင်ကြပါစေခင်ဗျာ။This program has